Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတို့ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ19ရက်အင်္ဂါနေ့ညပိုင်း 9:30 ထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 51နဲ့လိုင်းလက်မီတာ190တို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသစ်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါတူရကီနိုင်ငံအစ္စတန်ဘူမြို့မှာပြီးခဲ့တဲ့နှစ်သစ်ကူညတော့ကလူ39ယောက်သေဆုံးခဲ့ရတဲ့တနက်နေ့ပြစ်ခတ်တဲ့ဖြစ်ရပ်မှာဒီတန်လျာရှိသူကိုဖမ်းဆီးရမိချပြီလို့တူရကီဝန်ကြီးချုပ်ကပြောပါတယ်။လူခဲ့တဲ့3နှစ်လောက်တုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လေးရင်ရှာဖွေမှုတွေကိုတော့တရားဝင်ရဆိုင်လိုက်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကနေဒေသတွေသတင်းတွေကိုကိုအောင်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပါရှင်။ကချင်ပြည်နယ်ရင်းကဆေးဘေးရှောင်စခန်းတွေကနေထောင်ထဲချီတဲ့ဒုက္ခသည်တွေဘေးလွယာကိုထပ်မံထွက်ပြေးသင်းရှောင်နေရတဲ့သတင်းမှကြားမှာတော့
အများစုကဒီအသက်ကြီးရွယ်ဦးကလေးနဲ့အမျိုးသမီးတွေဖြစ်တော့သူတို့ဒီလိုထွက်ပြေးသင်းရှောင်နေရတဲ့အနေအထားမှာပိုပြင်းမှဒုက္ခရောက်တယ်ပြီးရင်စိတ်ဖြစ်စီမှု
ပူပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့ပြောခွင့်ရဂွန်ရှားအောင်ပါရှင်ပြည်ဆောင်တော်မကြခင်ကြားမှာပါဒါအပြင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟေလီဟာဒီကနေ့မှာအရက်ဖက်လူ့အဖွဲ့အစည်းရေးသတင်းမီဒီယာကောင်စီတို့နဲ့တွေ့တဲ့သတင်းဥရောပမှာအကြမ်းဖက်မှုအသစ်တွေအများကြီးထုတ်ပြန်နေတာဟာအခြေခံလူ့လောက်ခွင့်ကိုထိပါစေတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကပြောလိုက်တဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခံကိုနားဆင်ကြရမှာပါခုအရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့က night club တစ်ခုမှာပြီးခဲ့တဲ့နှစ်သက်ကူညာကလူပေါင်း39ယောက်သေဆုံးခဲ့ရတဲ့တနက်နေ့ပြစ်ခတ်တိုက်ခိုက်မှုမှာတန်တရာရှိသူကိုအာဏာပိုင်တွေကဖမ်းဆီးလိုက်နိုင်ပြီလို့တူရကီဝန်ကြီးချုပ်ဘီနာလီဟီထရမ်ကဒီကနေ့အတည်ပြုပြောပါရတယ်။တိုက်ခိုက်သူဟာဆက်ဆုပ်ဖွဲ့ရအကြမ်းဖက်သမားတယောက်လို့ဆိုပြီးလောလောဆယ်ရေးကြီးဆုံးကတော့ဒီတိုက်ခိုက်မှုနောက်ွယ်မှာဘယ်သူတွေရှိနေတယ်ဆိုတာကိုရှာဖွေဖော်ထုတ်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါရတယ်။တနက်သမားဟာအဗ်ဒူကာဒီယာမန်ရှာရီဖိုဖ်ဆိုသူဖြစ်တယ်လို့တူရကီသတင်းမီဒီယာတွေမှာအစောပိုင်းဖော်ပြခဲ့ကြပြီးတော့သူ့ကိုအစ္စတန်ဘူခရိုင်အက်စနော့မြို့နယ်မှာတနင်္လာနေ့တုန်းကစီးနှင်းရှာဖွေမှုတွေအတွင်းဖမ်းဆီးမိခဲ့တာလို့ဆိုပါရတယ်။မက်ရှာရီဖော့ရဲ့လက်ဖွေဟာပြစ်ခတ်သူရဲ့လက်ဖွေနဲ့တူနေတာဖြစ်တဲ့အကြောင်းနဲ့သူဟာအာဖဂန်နစ္စတန်နိုင်ငံမှာသင်တန်းသွားတက်ခဲ့တဲ့ဥဇ်ဘက်ကစ္စတန်နိုင်ငံသားဖြစ်ပြီး2016ခုနှစ်ဇန်နဝါရီလကတူရကီနိုင်ငံထဲကိုဝင်ရောက်လာတဲ့သူလို့ယူဆရတဲ့အကြောင်းအစ္စတန်ဘူအုပ်ချုပ်ရေးမှူးဗဇစ်ဆဟင်ကလည်းဒီကနေ့ပြောပါရယ်ဒီတိုက်ခိုက်မှုဟာအယက်စစ်သွေးကြောအဖွဲ့အမိခံထားသူတွေရဲ့လက်ချက်ဆိုတာသိကြတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါရယ်စီးပြားနိုင်ငံအတွင်းတူရကီရဲ့စစ်စင်ရေးလုပ်ငန်းတွေကြောင့်အခုလိုတိုက်ခိုက်တာလို့ဆိုပြီးတိတိကျကျတိုက်ခိုက်မှုကိုသူတို့လက်ချက်အဖြစ်အယက်စစ်သွေးကြောတွေကလည်းအစောပိုင်းကတည်းကပြောထားတာပါရှင်
ဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အနေနဲ့ရုရှားနဲ့အဆက်ဆံလုပ်ခဲ့တဲ့ဆိုရာပါဝင်အခြေမြစ်မခိုင်မာတဲ့အစင်ခန်းစားတစောင်းနဲ့ပတ်သက်လို့သတင်းပေါကြားအောင်လုပ်ခဲ့သူဟာအမေရိကန်ဗဟိုထောက်လှမ်းရေး CIA ညွှန်ကြားရေးမှူး John Brennan ဖြစ်နိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောဆိုထားတဲ့အပေါ် Mr. Brennan ကညင်းပယ်လိုက်ပါတယ်အချင်းခန်းစားပေါ်အယုံဆိုင်မှုတွေပုံများလာမှာကိုမလိုလားဘူးလို့ Mr. Brennan ကပြောဆိုခဲ့ကြောင်းတနင်္လာနေ့တို့ The Wall Street Journal ဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်။ဒါအပြင် Mr. Trump အနေနဲ့ဒီကိစ္စကိုတည်ထားဖို့လိုအပ်တယ်လို့ယူဆတာကြောင့်ထောက်လိုင်းရေးအတိုင်းအဝိုင်းအနေနဲ့ဇန်နဝါရီလ6ရက်နေ့ရုံးကအစီရင်ခံခဲ့သေးကြောင်းသူကပြောပါတယ်။အခုသတင်းပတ်တွေအတွင်း Mr. Trump မှာထောက်လိုင်းရေးအတိုင်းအဝိုင်းကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့ CIA ညွှန်ကြားရေးမှူး Mr. Brennan နဲ့လည်းအပြန်အလှန်ပြစ်တင်ဝေဖန်ခဲ့ကြပါတယ်။ဒီတော့တွင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သူအစိုးရလက်ထက်ဝန်ကြီးနေရာရထားသူတွေကိုအတည်ပြုနိုင်ဖို့အတွက်စစ်ဆေးမေးမြန်းတဲ့ကြားနာပွဲတွေကိုအထက်လွှတ်တော်ကော်မတီမှဆက်လက်ကြားနာနေပါတယ်ဒီကနေ့မှာတော့ပြည်ထောင်ရေးဝန်ကြီးအဖြစ်ရထားခံရသူ Ryan Zinke နဲ့ပညာရေးဝန်ကြီးအဖြစ်ရထားခံရတဲ့ Betsy DeVos တို့ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်ခင်ဗျာ
ကစစ်တနေငယ်မှာကျင်းပမဲ့ဆီးရရေးဆွေးနွေးပွဲကိုနောက်ထပ်လာမဲ့အမေရိကန်အစိုးရအဖွဲ့ကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောပါတယ်
Мы рассчитываем, что новая администрация сможет принять это приглашение, будет представлено.
ဆိုရတဲ့အဖွဲ့အနေနဲ့အခုဖိတ်ကြားမှုကိုလက်ခံပြီးဒီကိစ္စနဲ့ပတ်သက်လို့အကျွမ်းတဝင်ရှိသူတွေတက်ရောက်လိမ့်မယ်လို့ကျွန်တော်တို့တွက်ဆထားပါတယ်။တဟာပထမဆုံးအချိန်တရားဝင်ဆက်သွယ်တာဖြစ်ပြီးဆီးရီးယားကစံဖတ်မှုတွေကိုတိုက်ဖြတ်ရေးမှာဘယ်လောက်ထိထိရောက်ရောက်တွုံးမြင့်လှုပ်ဆောင်သွားမလဲဆိုတာကိုစတင်ဆွေးနွေးနိုင်မှာလိမ့်မယ်လို့ Mr. Lavrov ကပြောသွားတာပါ။ဒါပြေရွေးကောက်ခံသမ္မတ Trump အနေနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့ပတ်သက်ပြီးအယုံဆိုင်လှုပ်ဆောင်ဖို့ကိုလည်းဒီနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာ Mr. Lavrov ကတိုက်တွန်းသွားပါတယ်။ နောက်သတင်းပတ်တင်းလာနေကြရဲ့ကာဇက်စတန်နိုင်ငံမှာစီးပွားဆူရတဲ့တဘုံတွေအကြတွေ့ဆုံဆွေးနွေးဖို့ရှိပြီးတော့ရုရှားနဲ့အမေရိကန်တွေဒီစီးပွားကအကြမ်းဖက်မှုနဲ့ပတ်သက်လို့ဘယ်လိုကင်တွယ်သွားမလဲဆိုတာတွေကိုဆွေးနွေးသွားလိမ့်မယ်လို့ရုရှားဘက်ကမျှော်လင့်ထားပါတယ်ရှင်
။ဒီလာရင်းမှာကာဇက်စတန်နိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့စီးပွားအေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့အစောပိုင်းကပြောဆိုထားတဲ့စီးရီးယားသဘုံအဖွဲ့တွေကဒီဆွေးနွေးပွဲကိုတက်မယ်လို့ပြန်ပြောင်းပြောလာကြပြီးရုရှားနဲ့တူရကီတို့ဆက်စပ်ညှိနှိုင်းပေးခဲ့တဲ့အပြစ်ကရစဲရေးအပြည့်ဝကောင်တဲ့ဖော်နိုင်အောင်အလေးနဲ့ထားပါဝင်လှုပ်ဆောင်မယ်လို့ကြေညာလိုက်ပါတယ်အစိုးရနဲ့သူ့ရဲ့မဟာမိတ်အီရန်ဘက်ကအချင်းချင်းချိုးပေါက်ခဲ့တယ်လို့သဘုံအဖွဲ့တွေကပြောထားတဲ့နောက်ဆုံးသဘောတူညီချက်ရယူခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့လကသဘုံတွေအလက်ပုံမျိုးကနေဆုတ်ခွာခဲ့ပါတယ်စီးရီးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးမဲ့စီးရီးယားရေးဆွေးနွေးပွဲကိုကာဇက်စတန်နိုင်ငံမြို့တော်အက်စတနာမှာဇူလိုင်23ရက်နေ့မှာစတင်မှာဖြစ်ပြီးအဲဒီနောက်ကုလသမဂ္ဂကကမ္ဘာကထလုံးမဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှေ့လာတဲ့ကျင်းပသွားဖို့ဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကိုစီးရီးယားသမ္မတဘရှောက်အဲအာဆလဲတက်ပါလိမ့်မယ်။ IS စစ်သည်ကြောင့်အဖွဲ့ Al-Qaeda နဲ့သူနဲ့ဆက်ဆက်အဖွဲ့တွေခါလက်နက်ကိုင်အဖွဲ့တွေကတော့တက်ရောက်မှာမဟုတ်ပါဘူး။ဒီတော့အတွင်းအစိုးရရဲ့မဟာမိတ်တပ်ဖွဲ့တွေနဲ့တဘုံတွေအကြားဒမတ်စကတ်မြို့တော်အနီးဝါဒီဘရာဒါတောင်ကြားကိုထိန်းချုပ်ခွင့်ရဖို့အတွက်အပြန်အလှန်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်ဒီတောင်ကြားဟာဒမတ်စကတ်မြို့အတွက်တောက်တုံးရဲ့အဓိကထောက်ပံ့ပေးနေရာလည်းဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကနေအင်္ဂါနေ့ညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။ပျောက်ဆုံးနေတဲ့မလေးရှားခီးတဲ့တင်လေယာဉ် MH370 ရှာဖွေမှုတွေ၃နှစ်နီးပါးကြာလာပြီးတဲ့နောက်သဲလွန်စရေရရဘာမှမတွေ့ခဲ့ရတာကြောင့်ဒီကနေ့မှတော့ရှာဖွေမှုတွေကိုလုံးဝရပ်ပစ်လိုက်ပါပြီ။အိန္ဒိယသမုဒ္ဒရာအထွန်းပိုင်းပြည်လဲရေနက်ထဲအထိခက်ခက်ခဲခဲရှာဖွေမှုတွေလုပ်ခဲ့ပေမဲ့လေယာဉ်ပြောင်းတဲ့ပတ်သက်လို့ဘာသဲလွန်စမှမရတာကြောင့်အခုလိုရှာဖွေမှုတွေကိုအဆုံးသတ်လိုက်တာပါ။ဒီရှာဖွေလုပ်ငန်းတွေတရားဝင်ရပ်လာနိုင်တဲ့အကြောင်းကိုတော့ဩစတြေးလျနိုင်ငံအနောက်ဘက်ဒီဝေးလံခေါင်တည်တဲ့ပင်လယ်ပြင်မှာ Boring 989ခီးတဲ့တင်လေယာဉ်ရှာဖွေမှုတွေကိုဒေါ်လာတန်160အကုန်ကျခံပြီးတော့လှုပ်ဆောင်နေတဲ့ဩစတြေးလျ JACC အဖွဲ့ကပြောတာပါ။လေယာဉ်ပျောက်ရှာဖွေမှုတွေကိုစုံစမ်းစစ်ဆေးနေတဲ့တာဝန်ရှိသူတွေကတော့ရှာဖွေရေးအဖွဲ့တွေအနေနဲ့လေယာဉ်ပြတ်ကျနိုင်ခဲ့ွယ်ရှိတယ်လို့သိမကြခင်တုန်းကပဲသုံးသပ်ပြောဆိုထားတဲ့မြောက်ဘက်ကိုနေရာရွှေ့ပြီးတော့ရှာဖွေဖို့အကြံပြုတာရှိပါတယ်။ဒါပေမဲ့ဩစတြေးလျအစိုးရကတော့ဒီအကြံပြုချက်ကိုပယ်ချခဲ့ပါတယ်။မလေးရှားခီးသည်တင်လေယာဉ် MH390 ဟာလွန်ခဲ့တဲ့3နှစ်လောက်ကမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုအသွားလမ်းမှာပျောက်သွားခဲ့တာပါရှင်။
ဂျပန်တွေကတာကီရှိမားလို့ခေါ်ပြီးကိုရီးယားတွေကဒေါက်ဒူးလို့ခေါ်တဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းကိုသူတို့ပိုင်ဆိုင်ကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဖူမီအိုကီရှိဒါကဒီကနေ့အင်္ဂါနေ့မှာထပ်လောင်းပြောကြားလိုက်ပါတယ်။တောင်ကိုရီးယားအသင်းအဖွဲ့တစ်ခုကဒုတိယကမ္ဘာစစ်အတွင်းဂျပန်နေအတွက်လိန်ဖြောပြပေးခဲ့ရတဲ့ကိုရီးယားအမျိုးသမီးတွေကိုစားပြုကြောက်ရွံ့ကျွန်းပေါ်မှာတိရောက်ဖို့ဆောင်ရွက်နေရတဲ့ပတ်သက်လို့သတင်းတောက်တွေရဲ့အမေးကိုအဲ့လိုတုံ့ပြန်ဖြေကြားလိုက်တာပါ။တာကီရှိမားဟာဂျပန်ပိုင်ကျွန်းဖြစ်ပြီးအဲလိုကြောက်ရွံ့လာဆောင်မှနဲ့ပတ်သက်လို့လက်တင်ခံမှာမဟုတ်ဘူးလို့သူကပြောပါတယ်။ဒီလအစောပိုင်းတုန်းကလည်းစစ်အတွင်းလိန်ကျေးကျွန်းဖြစ်ခဲ့တဲ့ကိုရီးယားအမျိုးသမီးတွေကိုစားပြုကြောက်ရွံ့ကိုကိုရီးယားစစ်ကဲမျိုးဘူဆန်းကဂျပန်ကောင်စစ်ဝင်ရုံးရှိမှလာရောက်စိုက်ထူတာကြောင့်တောင်ကိုရီးယားဆိုင်ရာဂျပန်တပ်အမတ်ယာဆူမာဆာနာဂါမီနီနဲ့ကောင်စစ်ဝင်ချုပ်တို့ကိုဂျပန်ကယာယီပြန်လည်ခေါ်ယူခဲ့ပါတယ်။အခုလိုရဲဟာတန်တမန်ဆက်ဆံရေးအတွက်သတ်မှတ်ထားတဲ့ဗီယက်နမ်ကွန်ဗင်းရှင်းသဘောတူညီချက်ကိုချိုးဖောက်လိုက်တာဖြစ်ပြီးဂျပန်တမန်အနေနဲ့ပြန်လည်တောက်ရောက်ဖို့အစီအစဉ်မရှိဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးကက်ရှိတာကပြောပါရခင်ဗျာ
Samsung Electronic Company တူအိုကတာလီချဲယန်ဟာသူ့ဘော်တရားရုံးကဖမ်းဝရမ်းထုတ်လာနိုင်တဲ့အခြေအနေကိုရင်ဆိုင်ဖို့ပြင်ဆင်နေပါတယ်တုံးတက်သူတွေကတော့လီကိုဖမ်းဆီးလိုက်ရင်တောင်မှကုမ္ပဏီရဲ့အကျိုးမြတ်တွေကတော့ထိခိုက်စရာသိမ့်မရှိလာပါဘူးလို့တုံးတက်ကြပါရယ် Samsung Electronic Company ဟာကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးတွေကတခုဖြစ်ပြီးတော့ကုမ္ပဏီရဲ့ဆုံးဖြတ်ချက်တွေကိုလူတဦးတယောက်တည်းကချမှတ်လုပ်ဆောင်တာမဟုတ်ဘူးလို့ဟာနာဘန်နာရင်းနှီးမြှုပ်နှံမှုအဖွဲ့ကလိလာတုံးတက်သူကင်မြန်ကူးကထောက်ပြပါရယ်ဆုံးဖြတ်ချက်ချမှတ်တဲ့အပိုင်းမှာနှောက်နေတာတွေနဲ့ယာယီကာလတစ်ခုအတွင်းလုပ်ငန်းတချို့ထိခိုက်နိုင်တာရှိပေမဲ့လို့ Samsung ရဲ့ဌာနတစ်ခုချင်းစီမှာအနည်းတူဝလုပ်ငန်းတွေကိုစီမံခန့်ခွဲတဲ့သက်ဆိုင်ရာအကြီးအကဲတွေရှိတဲ့အပြင်လီအဖမ်းခံရမယ်ဆိုရင်
လီအဖမ်းခံရမယ်မခံရဘူးဆိုတာကလည်းအခုထိမသေးကြသေးဘူးလို့သုံးသပ်သူတွေကပြောဆိုနေကြတာပါ Samsung စီးပွားရေးအဖွဲ့ရဲ့ယာယီအကြီးအကဲတာဝန်ယူထားတဲ့လီဟာသူ့လုပ်ငန်းတွေအောင်မြင်ချောမွေ့အောင်အပြေးယူလုပ်တဲ့အနေနဲ့လက်ရှိယာရုကနေရန်နာခံထားတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးရဲ့မိတ်ဆွေကိုလက်ထိုးခဲ့တယ်လို့ဆိုပြီးတော့ဆွဆွဲခံထားရပြီးတရားရုံးကဖမ်းဆီးမိတ်ထုတ်ပေးဖို့ဆွေရရှင်တွေကတောင်းဆိုနေတာဖြစ်ပါတယ်ရှင်
ထိုင်ဝမ်ရေလက်ကြားနဲ့တောင်တရုတ်ပင်လယ်ပြင်တစ်ဝိုက်မှာတရုတ်ကသူ့ရဲ့တခုရေးသောလင်းတင်တင်မောလီယာဝိုနိန်းနဲ့စီးရီးလက်ကျင့်မှုတွေလုပ်ခဲ့တာနဲ့အမျှထိုင်ဝမ်စစ်တပ်ကလည်းနှစ်ရက်ကြာကဝေးဆိုင်ရာစီးရီးလက်ကျင့်မှုတွေကိုဒီကနေ့စတင်လိုက်ပါတယ်တရုတ်လင်းတင်တင်မောဒီလီယိုနိန်းဟာထိုင်ဝမ်ရေလက်ကြားကိုဖျက်ပြီးတရုတ်နိုင်ငံကိုပြန်လည်မောင်းနှင်စီးရီးပြခဲ့တာပါဒါဟာထိုင်ဝမ်တီးကြလွတ်လပ်ခွင့်ကိုလိုလားတဲ့သမရဆိုင်အင်းဝမ်ကိုချင်းချောက်လိုက်တာဖြစ်တယ်လို့အများကယူဆကြပါတယ်။လောင်နင်းတင်မောဖြတ်သွားတာကိုထိုင်ဝမ်ဘက်ကအနီးကပ်စောင့်ကြည့်နေခဲ့ပေမဲ့စိုးရိမ်ထိတ်လန့်စရာအခြေအနေတော့မရောက်ခဲ့ဘူးလို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးကပြောပါရယ်။တရုတ်နဲ့ထိုင်ဝမ်ဟာ1949ခုနှစ်ပြည်ရင်းစစ်ကာလအတွင်းကွဲသွားခဲ့ကြတာဖြစ်ပြီးတရုတ်ပြည်မကြီးကနေဆုံးရှုံးသွားတဲ့နေမင်းတစ်ခုဖြစ်တရုတ်ဘက်ကလက်ခံထားတဲ့ထိုင်ဝမ်အပေါ်အင်အားသုံးသိမ့်ပိုက်ရင်သိမ့်ပိုက်သွားမယ်လို့တရုတ်ဆိုရကချင်းချောက်ပြောဆိုထားပြီးဒါကိုဘယ်တော့မှပြန်မယုပ်သိမ့်ဘူးလို့လည်းပြောထားပါရယ်ခင်ဗျာ။
ဥရောပနိုင်ငံတွေမှာစံပယ်လှုပ်ရှားမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေဟာဥရောပရဲ့လူခွင့်ရေးနဲ့စံတမိုးတွေကိုထိခိုက်ကြဆင်းစေတယ်လို့နိုင်ငံကလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေကြေညာတာနောက်တင်းကျပ်တဲ့စောင့်ကြည့်ထောက်လှမ်းမှုတွေနဲ့တချို့အိမ်တွေရဲ့အထည်ဝင်ရောက်ရှာဖွေပြီးတော့ဖမ်းဆီးတာတွေနောက်တချို့နိုင်ငံသားအဖြစ်လက်ခံထားပြီးသားသူတချို့ကိုနိုင်ငံသားအဖြစ်ကနေပြန်ရုပ်သိမ်းတာတွေလို့အစံပယ်လှုပ်ရှားမှုတံပြန်ချေမှုရေးဆောင်ရွက်ချက်တွေဟာ EU ကဒီလေးစားတံမိုးထားတဲ့စံနှုန်းတွေနဲ့လွတ်လပ်ခွင့်တွေကိုချိန်ချောက်နေတာဖြစ်တယ်လို့Amnesty International အဖွဲ့ကထုတ်ပြန်တဲ့နောက်ဆုံးအစီရင်ခံစာသစ်မှာဖော်ပြထားတာပါရှင
်ဒီကနေ့ညဘက်ထိပ်တန်းရောက်သတင်းတွေကိုမခင်ဖြူထွင်းနဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုသက်ဆက်တိုက်တင်ပြပေးသွားပါမယ်ရှင်မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှာအရက်ဖက်လူအဖွဲ့အစည်းတွေတင်းမီဒီယာကောင်စီရှေ့နေတို့နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။အရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံစဉ်အတွင်းရှခိုင်ပြည်နယ်အရေးငြိမ်းချမ်းရေးကိစ္စအပါအဝင်နိုင်ငံရေးအကျဉ်းသားများကိစ္စအကျဉ်းထောင်တွေအရေးဆွေးနွေးခဲ့ကြတယ်လို့လူအခွင့်အရေးလှုပ်ရှားသူတူကပြောပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုထက်အောင်ကတင်ပြပေးမှာပါ။
မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်လေလာတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာသူ့ရဲ့တုံးရတာရခိုင်ခီးစင်နောက်ပိုင်းဒီကနေ့မှာရရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင်ရှင်းနေတချို့နဲ့ရောသတင်းမီဒီယာကောင်စီနဲ့ပါတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကွယ်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။၃နာရီကျော်ကြာရရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံစဉ်အတွင်းဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လူခွင့်ရေးတွေ့ကြလှုပ်ရှားသူတူလည်းဖြစ် Equality မြန်မာရဲ့ Director လည်းဖြစ်တဲ့ဦးအောင်မျိုးမင်းကအခုလိုပြောပါတယ်။
အဓိကတော့ကျွန်တော်တို့ ਨੇ ဒီ၃နာရီကျော်တွေ့ရတဲ့နေရာမှာအကြောင်းအရာ၆ခုအဓိကထားဆွေးနွေးသွားတယ်။အဲ့ဒါတွေကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေဆိုင်ရာတရားစီရင်မှုဆိုင်ရာပြည်ဝင်ပြောင်းလဲမှုအကြောင်းကြီးနိုင်ငံရေးကျင်းသားနဲ့လူခွင့်ကာကွယ်စောင့်ရှောက်သူအကြောင်းကြီးနောက်အမျိုးသမီးနဲ့ကလေးပါဝင်လူနည်းစုရဲ့အကြောင်းပြီးရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်ရခိုင်ပြည်နယ်ကိစ္စနောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံတကာလူခွင့်ရေးစံချိန်ကြီးနဲ့ပတ်သက်ပြီးပူပေါင်းဆောင်ရွက်မှုဆိုတော့6ခုကိုတိခါထားစီးမိပါတယ်။လက်ရှိအချိန်မှာဘာတွေဖြစ်နေလဲ၊ဘယ်လိုမျိုးတိုးတက်မှုကြီးရှိလဲ၊ဘယ်နေရာတွေမှာတော့နောက်ထပ်ထပ်ပြီးတော့စိန်ခေါ်မှုအခက်အခဲရှိလဲဆိုတာကိုပုံမှန်လေးပြောပြပါရခင်ဗျာ။
ဒါအပြင်မစ်စင်ဟီလီမကြသေးမီကတွားရောက်ခဲ့တဲ့ရခိုင်ပြည်ခီးစဉ်အတွင်းမှာတချို့သောနေရာတွေကိုတွားခွင့်မရဘူးဆိုတာကိုပြောဆိုခဲ့တဲ့အကြောင်းဦးအောင်မျိုးမင်းကပြောပါတယ
်။ရခိုင်ပြည်နယ်မှာလည်းတချို့သောနေရာတွေတွားလို့မရဘူးလို့ပြောပါတယ်။ဒါကတော့သူရဲ့လက်ရှိခီးစဉ်မှာသွားလို့ရသည့်တိုင်အောင်မိနာစံဒီရောက်တော့မှအချိန်လုံးကျူကြီးကြောင့်သွားလို့မရဘူးဆိုတာတွေ့ရတယ်။ဒါဆိုရင်ရခိုင်ပြည်နယ်ရေးကတကယ်ကိုအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ရခိုင်ပြည်နယ်လိုပဲကျွန်တော်ကချင်ပြည်နယ်ချမ်းပြည်မြောက်ပိုင်းနေမှာလဲလူခွေနဲ့ပတ်သက်ပြီးတော့တခြားเนาะအထူးဂရုစိုက်လို့ဆိုအောင်အရာဖြစ်တယ်ရခိုင်ရေးကဲ့သို့တခြားအရေးကြီးသောလူခွေအကြောင်းအရာတွေမြန်မာပြည်မှာရှိတယ်ဆိုတာတော့သူကဒါလေးကိုပြောသွားတာကျွန်တော်တို့သတိပြုမိပါတယ်
ကုလအထူးကုသလေဟာခီးစဉ်မစခင်ကလေးကကချင်ပြည်နယ်တွင်ကလိုက်စားနှင့်ဖားကန့်ဒေသတွေကိုတောရောက်လည်လာဖို့စီစဉ်ခဲ့ပေမလို့လုံခြုံရေးအခြေအနေကြောင့်အစိုးရကခွင့်မပြုခဲ့ပါဘူး။ဒါကြောင့်လဲသူခီးစဉ်မှာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရှိခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒါအပြင်မစ်ဆန်ဟီလီအနေနဲ့ဒီတစ်ခေါက်ခီးစဉ်အတွင်းအင်းစိန်ထောင်၊ဘူးတီတောင်ထောင်၊စစ်တွေထောင်နဲ့ဇင်းကြိုက်အလုပ်စခန်းတွေကိုတောရောက်လည်လာခဲ့တယ်လို့အရက်ဖက်လူအဖွဲ့အစည်းတွေနဲ့ဒီမနက်တွေ့ဆုံစဉ်အတွင်းမှာလဲအချင်းထောင်တွင်အခြေအနေနဲ့လူခွင့်ရေးအခြေအနေတွေကိုမေးမြန်းခဲ့တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်လူခွင့်ရေးထူကူစလေဟာဒီကနေ့နေ့လယ်ပိုင်းမှာရှစ်နေတွေနဲ့တွေ့ဆုံခဲ့တယ်လို့သတင်းမီဒီယာကောင်စီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါမြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်မှုအခြေအနေလွတ်လပ်စွာသွားရောက်သတင်းယူပိုင်권ရေးသား권ကိစ္စရပ်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအထွေထွေမှုဦးတီဟာဆော့ကပြောပါတယ
်အဓိကဆွေးနွေးတာကတော့ဒီမှာရှိတဲ့ freedom of press freedom of expression အခြေအနေဘယ်လိုရှိတယ်လဲနောက်ဒီလောကမှာရှိတဲ့အခက်အခဲတွေဟိုကြုံနေရတယ်သူကလည်းဖြစ်နေတဲ့ case တူပြီးရဲ့ရခိုင် case ရောမုံရွာ case ရောဆောက်နေမှာနော်သူကြားလာတာရှိတယ်အဲ့ဒါကိုအဲ့ဒါတွေမေးတယ်အဓိကတော့ freedom of expression freedom of press ရဲ့ now တရင်းသမားရဲ့တရင်းရကြီးကွဲ့မှာနော်အဲ့ဒါမျိုးတွေကိုမေးလို့အဲ့ဒါကြီးဆွေးနွေးကြပါတယ
်ဒါအပြင်ရခိုင်ပြည်နယ်တွင်တရင်းသမားတွေလွတ်လပ်စွာတွားရောက်တရင်းယူဖို့ကိစ္စရက်တွေကိုလည်းဆွေးနွေးခဲ့တယ်လို့တရင်းသမားတချို့အသက်ခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့လည်းပြောဆိုခဲ့တယ်လို့ဆိုပါတယ်မစ္စယန်ဟီလီအနေနဲ့မနေ့ပြန်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ပြည်ထောင်စုအဆင့်မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့နဲ့လည်းတွေ့ဆုံမှုရှိတာပါမြန်မာနိုင်ငံကိုဆက်နှစ်တာလာရောက်လေ့လာတဲ့ကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ်ဟာကချင်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်၊ရန်ကုန်နဲ့နေပြည်တော်တို့ကိုတွားရောက်မှာဖြစ်ပြီးတော့လာမယ့်ဇန်နဝါရီလ20ရက်နေ့ကျရင်တော့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ရကျင်းပတော့မှာဖြစ်ပါရယ်ခင်ဗျာ
လူခွင့်ရဲ့အထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကိုထက်အောင်ကတင်ပြသွားရပါရှင်။အခုတော့ကချင်ပြည်နယ်ကစစ်ဘေးရှောင်နေရသူတွေထပ်ပြီးတော့တင်းရှောင်နေရတဲ့အခြေအနေသတင်းတင်ပြပါမယ်။တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ထဲကစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေရသူတွေနေရာတစ်ကိုထပ်ပြီးတော့ထွက်ပြေးနေကြပြီးအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုနဲ့စားနပ်ရိက္ခာပြတ်လတ်မဲ့အရေးအကူအညီပေးသူတွေစိုးရိမ်နေကြပါတယ်။အိုးအိမ်ဆွန့်ခွာထွက်ပြေးသူတွေအတွက်အစိုးရဘက်ကရောကချင်လက်နက်ကိုင်တပ် KNA ဘက်ကပါအကူအညီတွေပေးနေပေမဲ့လည်းရေရှည်မှာအခက်တွေနဲ့အခြေအနေရှိနေတာပါ။အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရဲ့နောက်ဆုံးအခြေအနေကိုတော့မတ်တငေထိုက်ကစူးစီးတင်ပြထားပါရရှင်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွင်ကဇန်းအောင်ခေါင်ရှောင်းနဲ့မကားရံစစ်ပေးရှောင်းစခန်းတွေကထောင်နဲ့ချီတဲ့ဒုက္ခသည်တွေဘေးလွယောက်ကိုထပ်မံထွက်ပြေးတင်းရှောင်းနေရတယ်လို့အကူအညီပေးရေးပူးပေါင်းလုပ်ငန်းစဉ်အဖွဲ့ပြောခွင့်ရကပြောပါတယ်ဇန်းအောင်စခန်းတွင်လက်နေကြီးကြီးကြရောက်ပောက်ကွဲခဲ့ပြီးတဲ့နောက်လုံခြုံရေးစိုးရိမ်ခြင်းနဲ့အခုလိုတင်းရှောင်းကြတာလို့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ပြောခွင့်ရခွန်ရှားအောင်ကပြောပါတယ
်ဇန်းအောင်ကြတော့မူလကဲမ်ကနေအခုသူတို့ရောက်နေတဲ့နေရာကျတော့ဆေးမိုင်လောက်ဝေးတယ်လုံကျန်လို့ခေါ်တဲ့နေရာမှာရောက်နေတာဖြစ်ပါတယ်မကယံ IDP camp ကျတော့ဒီအနေထားဒီကြောင့်စပြင်းမှာသူတို့ရဲ့စခန်းကနေလုံခြုံမှုမရှိတဲ့အတွက်ကြောင့်စပြင်းမှာတင်းချောင်းတာဖြစ်ပါတယ်အခုလက်ရှိအနေအထားအရဆိုရင်ဒီမကယံ IDP camp ကျတော့နဂူမူလာရှိတဲ့နေရာကနေအနောက်ဖက်၃လေးမိုင်လောက်ဝေးတဲ့နာဟမ်ပါဆိုတဲ့နေရာမှာအများစုခိုလုံနေတယ်တချို့ကြတော့လိုက်စာဖက်ကိုဟိုပြန်ပြင်းမှပြောင်းသွားတဲ့အင်ထောင်စု50ကျော်ရှိတာဖြစ်ပါတယ်ဒီလတ်တလောပြိတခကြောင့်ဒီအစိုးရထိန်းချုပ် area ကိုပြောင်းလာတဲ့ IDP ကလည်းအယောက်ဒီအင်ထောင်စု50ကျော်မှာရှိနေတာဖြစ်ပါတယ
်အခုနောက်ဆုံးမကားရံစစ်ပေးရှောင်စခန်းမှာခိုလုံနေသူတွေတဲကအစိုးရထိန်းချုပ်ရာဒေသဘက်ကိုပြောင်းရွှေ့နေသူတွေရှိတယ်လို့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA အခြေစိုက်ရာလိုင်စာဘက်ကိုခိုးလုံနေကြသူတွေလည်းရှိနေပါတယ်။အစိုးရနဲ့ KIA တို့ဘက်ကတော့စစ်ပေးရှောင်တဲ့အရေးလက်လှမ်းပြသလောက်ကူညီပေးနေပါတယ်လို့ကွန်ရှားအောင်ကပြောပါတယ
်။ထပ်ဆင့်ထွက်ပြေးတင်းရှောင်ရတဲ့အနေအထားမှာကြတော့အများစုကဒီအသက်ကြီးရွယ်ဦးကလေးနဲ့အမျိုးသမီးတွေဖြစ်တော့သူတို့ဒီလိုထွက်ပြေးတင်းရှောင်နေရတဲ့အနေအထားမှာပိုပြင်းမှဒုက္ခရောက်တယ်ပြီးရင်စိတ်ဖိစီးမှုတွေလည်းတော်တော်ဖြစ်တာဖြစ်တယ်တချို့ဒီဇိုင်းအောင်ကဆိုရင်သူတို့ထွက်ပြေးရင်တန်လန်လမ်းနေမှာမှာပဲဒီတိုင်းအဲရရတေးဖြင့်ထိုးပြမနေခရတော့အခုအနေထားမှာဆိုရင်တော့ကျမရေးဖက်ကလည်းတော်တော်ဟောစောင့်ရှောက်ဖို့လိုတဲ့အနေထားမှာရှိတာဖြစ်ပါတယ်
တ တိုက်ပွဲတွေကြောင့်ပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းဗမော်မြို့နယ်မိုင်းခေါင်စစ်ပေးရှောင်စခန်းမှာလာရောက်ခိုးလုံသူအရေးအတွက်လည်းပို့တိုးလာတယ်လို့ခွန်ရှောင်းအောင်ကပြောပါရယ်။ကျန်ရဲ့အခြေဆက်ရရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေကတော့နေ့စဉ်ဆိုသလိုရှိနေပြီးတိုက်ပွဲတွေနဲ့ပတ်သက်လို့တော့မြန်မာတပ်မတော်ဘက်ကရောကချင်လက်နက်ကိုင်တပ်ဖက်ကရောထုတ်ဖော်ပြောဆိုတာမရှိပါဘူး။ရှမ်းပြည်နယ်မူဆယ်ကုန်းသွယ်ရေးဆောင်ကို KIA ကချင်လက်နက်ကိုင်တပ်ဖွဲ့အပါအဝင်မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့တွေပူးပေါင်းပြီးတိုက်ပွဲဆင်ခဲ့ပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့ဇက်တိုက်ဆိုလိုဖြစ်နေတဲ့တိုက်ပွဲတွေအတွင်းမွန်ဂိုမြို့နယ်တွင်ကကချင်ခရစ်ယာန်တင်းတောက်ဆရာနှစ်ဦးလည်းတရင်အစအနမရဘဲပျောက်ဆုံးသွားပါတယ်။ကချင်တင်းတောက်ဆရာနှစ်ဦးပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့ကချင်နှစ်ချင်းခရစ်ယာန်အသင်း KBC ကမြန်မာအစိုးရကိုစာရေးသားတောင်းဆိုထားသလိုလူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုနေကြပါတယ်ရှင်
။မတင်ငေးထိုက်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းကလည်းအင်္ဂါနေ့ညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုတော့ရန်ကုန်မြို့မှာစတင်ပြေဆွဲတဲ့ YBS Bus Car စနစ်တဲ့သတင်းဖက်ဆက်ရအောင်ပါ။ရန်ကုန်တိုင်းခရိုင်ကြီးလေးခုမှာစတင်ပြေဆွဲနေတဲ့ YBS Bus Car စနစ်ကိုအချိန်တိုရင်းအကောင့်ထဲပေါက်ခဲ့တာကြောင့်နေ့စဉ်ခီးသွားပြည်သူတွေအတွက်အခက်ကြုံရပေမဲ့လို့ရုံးတက်ရုံစင်ချိန်တွေမှာကားအစီးရေပိုတိုးပြေဆွဲဖို့လိုအပ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ဒါအပြင်လိုအပ်ချက်တွေကိုအသေးချာစစ်တမ်းကောက်ယူပြီးတော့ပြုပြင်ရင်ပိုကောင်းမွန်တဲ့စနစ်တစ်ခုဖြစ်လာမယ်လို့အကြံပြုသူတွေကလည်းရှိပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ YBS bus car line တွေပြေးဆွဲတဲ့နှစ်ရတာကိုပြန်ကြည့်ရင်ဒီ YBS စနစ်ကိုရန်ကုန်တိုင်းအစိုးရကအချိန်တိုအတွင်းအကောင့်ထည့်ဖော်ခဲ့တာကြောင့်ကြိုတင်စီမံခန့်ခွဲမှုအားနည်းတာကိုတွေ့ရကြောင်း bus car စနစ်တစ်ကိုစောင့်ကြည့်လေ့လာနေတဲ့သတင်းသမားတူဦးဖြစ်သူကိုတီဟာသွေးကပြောပါတယ
်အဓိက management ပဲ management လို့သွားတယ်ပြင်ဆင်ချိန်လည်းအရင်နေသွားတယ်ဆိုတော့မလို့ဘာလို့ကမောက်ကပါဖြစ်ကုန်လားစီမံခန့်ခွဲမှုတွေပါသတင်းစုဆောင်တဲ့ဟာလေ့လာသုံးသပ်တာစာပေတွေကြည့်ရတယ်ဘလို့လူမျိုးတွေလည်းဘယ်ဟာအလားများသလဲသူတို့ကဘယ်ဟိုအဘယ်အချိန်တွေမှာတော့များသက်ပြပြဒီလိုအချက်အလက်တွေပေါ်မှာတုံ့ပြန်မှုအားနည်းလို့သာပြန်ဟိုဒီလိုပြဿနာတွေကြုံရတာပေါ့နော်
YBS စနစ်အဓိကကြုံရတဲ့ပြဿနာဟာကားအစီးရေမလုံလောက်တဲ့ပြဿနာဖြစ်တာကြောင့်လူစီးများတဲ့မနဲ့နဲ့ညနေခင်းရုံစင်းရုံတက်အလုသွားအလုပြန်ချိန်မျိုးတွေမှာကားအစီးရေတိုးပြီးပြေးဆွဲဖို့လိုတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရန်ကင်းမြို့နယ်ကိုယ်စားလှယ်တော်တီရာမောင်ကပြောပါတယ
်ကားစီးများများလွတ်ပေးရမယ်အခုကတော့ဒါအပြင်ကနေဝင်ပြီးကူရဲကားတွေပိုင်းနေပေါ့နော်ဒါလည်းရေရှည်မှာဒါကဖြည့်ရှင်းနေမဟုတ်ဘူးပေါ့နော်ဒီကားရိုက်တာဒီကူညီတဲ့ကားတွေပေါ့ဒီသူတို့မဖြည့်ရှင်းနိုင်တဲ့အချိန်မှာအကားအစီးထိုးပေးရမယ်အမတို့ဒီဂျန်နေမှာဆိုလို့ရှင်လဲဘာစနစ်လိုင်းရဲ့နောက်ဒီထဲထဲသွားတဲ့လိုင်း14အဲ့ဒီလိုင်းကဒါယူက45မိနစ်နေမှာတစ်စီးလောက်ပါတယ်အဲ့လိုဖြည့်နေကြာတာပေါ့အဲ့လိုဖြည့်နေအမဟိုကခီးတဲ့အစုပုံသွားတယ်
YBS စနစ်ဟာစနစ်အရကောင်းပေမဲ့ပြုပြင်စရာတွေကိုအချိန်မဆွဲပဲထိထိရရအောင်ထည့်ဖော်ဖို့လိုမယ်လို့သတင်းသမားကိုတီဟာသွေးကအကြံပြုပါတယ်
။ဒီစနစ်ကကောင်းပါလေ။ကောင်းတယ်ဆိုတာကသက်စကားမောင်းတဲ့သူတွေကလက်ကစားတွေဖြစ်သွားတဲ့အတွက်ကြောင့်မို့လို့ဝန်ဆောင်မှုကိုဒီယူတစ်ဆိုင်ပေးတဲ့စနစ်ဖြစ်လာပြီ။ဥပဒေလိုဆိုလို့ရှိရင် driver တွေကိုနဲ့ကတန်းတန်းတည်းဝတ်စားတယ်။ဒါစပယ်ယာတွေဆိုလို့ရှိရင်ကောင်းကောင်းမွန်မွန်ပြောတယ်ဆိုလို့ပေါ့နော်။သူတို့ကဒါ pressure တိတ်မရှိတော့အခုဖြစ်နေတဲ့အနေအထားတွေကြည့်ပြီးတော့ဘယ်လမ်းကြောင်းမှာပိုဖြစ်တယ်လဲ၊ဘာကြောင့်ပိုဖြစ်တယ်လဲ၊ဘယ်လိုအခြေအနေမှာပိုဖြစ်တယ်လဲဆိုပြီးတော့အဲ့ဓာတွေကိုဘယ်လိုကင်တွယ်မလဲဆိုတာပေါ့နော်။အစည်းအဝေးကိုဟလာဘယ်လိုအခြေမျိုးတွေမှာ rush hour တွေမှာကစားပေးမလားဆိုတာမျိုးတွေပေါ့နော်။နောက်တစ်ခါဒီလမ်းကြောင်းအစ်စ်တွေပြန်ဆွဲတဲ့အခါမှာလည်းကျွန်တော်တို့ဒီဘာအားနည်းချက်တွေရှိလို့တနေရာမှာသွားပြီးဒီလိုမျိုးပုံနေတာလဲဆိုတာမျိုးကိုရှာပြီးတော့ဖြည့်ရှင်းနိုင်မယ်ဆိုလို့ရှိရင်တော့ဒါ certification တက်မှတ်သွားနိုင်စရာကောင်းရှိပါလေ။
အရင်ကရှိခဲ့တဲ့မထသစနစ်မှာကားဒရိုင်ဘာနဲ့စပယ်ယာတချို့ရဲ့ဆက်ဆံရေးရိုင်းပြမှုအပါအဝင်ခီးတဲ့တွေအန်ဒီရဲ့ကြားမှာစီးနင်းခဲ့ရတာကြောင့်အခုအခါမှာတိုင်ကြားလာရင်ရန်ကုန်တိုင်းအစိုးရကထိရောက်တဲ့အရေးယူမှုတွေလုပ်နေပြီလို့ဒေါ်တီတာမောင်ကပြောပါတယ
်။ဗာဒီကောင်းလာလေဆိုတော့ဆက်ဆံရေးပိုင်းဒီပေါ့သူဟိုကတော်တော်လေးညာတိုင်းလုံးကြောက်ကြသွားတယ်လို့ဆိုကြားတယ်ပေါ့နော်။တရောက်တစီတတီလောက်ကတော့စပယ်ယာနဲ့ဟိုစကားများတာတွေပါ။အဲ့ဒါလည်းဒီဒီနံပါတ်နဲ့ပြန်တိုင်လို့ရှိရင်တို့တွေဟိုအေးယူပေးတာတော့ပါတော့အဲ့လိုမျိုးကြည့်တယ်။ဟိုထုတ်ပြတဲ့အထိဟိုယူယူမယ်လို့ကြားတယ်ပေါ့နော်။စပယ်ယာနဲ့ဖြစ်တယ်ဆိုတော့ဒီစပယ်ယာဖယ်ထုတ်မယ်ပေါ့ဒီကားကဟိုဘောင်းကျန်းလာလို့ထားပါတော့နော်တခုခုတော့အဲ့လိုမျိုးနဲ့လေ။ရင်းနဲ့ပတ်သက်တာဆိုလို့ဆိုတော့တို့ဟိုဒီဇင်းလိုင်းကထုတ်မယ်ပေါ့နော်အဲ့လိုမျိုး။
အရင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကမထသစနစ်ကိုဖျက်သိမ်းပြီးအများပြည်သူပိုင်းရင်ပြေးဆွဲရေးစနစ်ကိုထူထောင်ဖို့ကြိုးစားခဲ့ပေမဲ့အကောင့်ထဲမပေါ်ခဲ့ဘဲ NLD အစိုးရလက်ထက်2019မှာအခုလို YBS Bus Car Line စနစ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ချန်ကောမှာစတင်ကျင့်သုံးတဲ့ YBS Bus ကစနစ်တည်အကြောင်းကိုညာဝင်းအောင်ကမေးမြန်းတင်ပြသွားတာပါရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဖက်ဆက်ရအောင်ပါဥရောပမှာအကြမ်းဖက်မှုဥပဒေသစ်တွေအများကြီးထုတ်ပြန်နေတာဟာအခြေခံလွတ်လပ်ခွင့်တွေကိုထိပါစေတယ်လို့ Amnesty International လူအခွင့်အရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ပြင်းထန်တဲ့တခြားဥရောပနိုင်ငံတွေမှာလူတွေတေကျရတဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်အကြမ်းဖက်မှုကိုတိုက်ဖျက်ဖို့ဒီလိုလုံခြုံရေးဆိုင်ရာဥပဒေတွေမရှိမဖြစ်လိုအပ်တယ်လို့ဥရောပအစိုးရတွေကပြောတာပါ။ Henry Richwell လန်ဒန်ကနေပေးပို့ထားတဲ့သတင်းကိုတော့မအေးတန်နာကျော်ကဆက်ပြောပြပါမယ်ရှင်။
ဥရောပရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေကတင်းကျပ်တဲ့လုံခြုံရေးစည်းမျဉ်းတွေအတိဖြစ်သွားမယ်စိုးရင်စရာအနေအထားဖြစ်နေတယ်လို့ Amnesty International လူအခွင့်အရေးအဖွဲ့ကြီးကပြောသွားပါတယ် Amnesty International အဖွဲ့က Cardiff Raj က
From a position in which we understood that states would guarantee security in order that people could enjoy their rights
ဂျူလူကသူ့ရဲ့ကိုယ်ပိုင်အခွင့်အရေးကိုလက်ကင်ထားရင်းနဲ့တစ်ဖက်ကလည်းအစိုးရကလုံခြုံရေးပိုင်းကိုအာမခံပေးတဲ့အနေအထားကနေအခုတော့အစိုးရတွေကလုံခြုံရေးအတွက်အာမခံချက်လို့ပြောပြီးတော့မရေရာတဲ့အကြောင်းပြချက်နဲ့အခွင့်အရေးတွေကိုကန့်တတ်နေပါတယ်
။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံတွေ့ရပြီးတော့ဥရောပနိုင်ငံတွေတော်တော်အခြေပြက်သွားခဲ့ရပါတယ်။2015နိုဝင်ဘာမှာပါရီမြို့တော်ကအကြမ်းဖက်တိုက်ခိုက်မှုနဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင့်ပြင်းထန်အစိုးရအရေးပေါ်အခြေအနေကြေညာခဲ့ရပါတယ်။အဲ့မှာရင်အစိုးရအနေနဲ့ဆန္ဒပြတာတွေကိုခွင့်မပြုတာမျိုးညမထွက်ရအမိန်ထုတ်ပြန်တာနဲ့မတင်ငါသူတွေကိုနေရင်ကျဲချုပ်ဖမ်းဆီးတာအိမ်တွေကိုဝရမ်းမပါဘဲနဲ့ရှာဖွေတာတွေလုပ်သွားနိုင်ခဲ့ပါတယ်။2016နှစ်ကုန်ပိုင်းကတော့နိုင်ငံတော်အရေးပေါ်အခြေအနေကို၅ချိန်မြောက်ဖြစ်တက်တန်းထက်ထိုးမယ်။ပြည်သစ်နိုင်ငံသားတွေကိုအကောင်းဆုံးအကာအကွယ်ပေးနိုင်မှုလုံးဝလိုအပ်လို့ဒီလိုလုပ်ရတာပါဆိုပြီးတော့ပြည်သစ်ဝန်ကြီးချုပ်ဘာခနက်ကာဇနော့ဖ်ကပြောသွားပါတယ
်။ Chacun doit bien avoir à l'esprit
ကျွန်တော်တို့ရင်ဆိုင်နေရတဲ့အခြေအနေမှန်ကိုမေ့ပြစ်လို့မရပါဘူး။အထူးသဖြင့်အကြမ်းဖက်မှုအန်ဒရီဘယ်လောက်ကြီးနေလဲဆိုတာစိတ်ထဲမှာထည့်ထားရပါမယ်
။ဒါမဲ့လည်း IS Islamic စစ်သည်ကြွားတွေတိုက်ခိုက်မှုလုပ်သွားပြီးတော့ရပိုင်းအတွင်းမှာပဲအဲ့ဒီမြို့မှာ2015နိုဝင်ဘာပါရီဥရုယာတီပြောင်းလဲမှုဆိုင်ရာညှိလာခဲ့မတိုင်ခင်တက်ကြွလှုပ်ရှားသူ20ကျော်ကိုနေအင်ကျဲချုပ်ဖမ်းဆီးထားခဲ့တာအပါအဝင်အာဏာအလွဲသုံးစားလုပ်မှုတွေရှိတယ်ဆိုပြီးတော့ Amnesty အဖွဲ့ကအဲ့ဒါတွေကိုထောက်ပြပြောဆိုနေပါတယ်။ Cardiff Rush ကပဲ
France is it's founded on a culture and a history of people taking to the streets and protesting in order to
ပြည်သူမလူတွေကသူတို့ဆန္ဒကိုလမ်းပေါ်ထွက်ထုတ်ဖော်ပြီးတော့အပြောင်းလဲကိုတောင်းဆိုတဲ့ရည်ကြွယ်မှုရှိထားတာပါဒါမျိုးတွေလှုပ်လဲလှုပ်ခဲ့ကြပါတယ်အခုကကိုယ့်ကဘာဖြစ်နေလဲဆိုရင်နိုင်ငံတော်ရေးပေါ်အခြေအနေထုတ်ပြန်ပြီးတော့သူတို့မှရှိထားတဲ့ဆန်နှုံးဆန္ဒကိုမေ့ပြစ်လိုက်ကြပုံပါပဲ
Hungary အစိုးရကိုလည်း Amnesty ကဝေဖန်သွားပါတယ်Hungary အစိုးရကဥရောပမှာအပြင်းထန်ဆုံးလို့ Amnesty ကပြောတဲ့နိုင်ငံတော်လုံခြုံရေးဥပဒေတချို့ကိုထုတ်ပြန်လိုက်တာပါ2015စက်တင်ဘာမှာရွှေပြောင်းဒုက္ခသည်တစုရဲတွေကိုခင်းနဲ့ပေါက်ပြီးတဲ့နောက်လုံခြုံရေးဂိတ်ကိုဖောက်ပြီးတော့သူတို့နိုင်ငံနဲ့ဝင်လာခဲ့ကြတာပါအဲ့ဒီထဲမှာ Greek ထင်းချုပ်ခံ Cyprus အပိုင်းမှာနေထိုင်တဲ့ Syria နိုင်ငံသား Ahmed Hamek လည်းပါဝင်ပြီးတော့သူကသူ့ရဲ့တက်ကြီးရွယ်ဦးမိဘတွေကို Hungary နိုင်ငံနဲ့ပို့တာဖြစ်ပါတယ်သူကို Hungary အစိုးရကဖမ်းပြီးတော့အကြမ်းဖက်မှုဆွဲခြင်းနဲ့ထောင်ဒဏ်10နှစ်ချလိုက်ပါတယ်။ဒါကို Mr. Rush က
Now that defies any common sense understanding of an act of terrorism.
အကြမ်းဖက်ရည်ရွယ်ချက်နဲ့လုပ်ရလို့ပြောတာကတော့သဘောမကျပါဘူး
။သူကိုထောင်မချခင်နိုဝင်ဘာလမှာ Hungary ဝန်ကြီးချုပ် Viktor Orbán ကအစိုးရအနေနဲ့လက်ရှိဥပဒေကိုပို့ပြီးတော့အကောင့်ခိုင်မာအောင်လုပ်ယုံမှာပဲလို့အခုလိုပြောသွားပါတယ်။
Hungary ရဲ့ဥပဒေကိုချိုးဖောက်ပြီးနိုင်ငံနဲ့တရားမဝင်ဝင်ရောက်နေထိုင်ဖို့လုပ်တဲ့သူတိုင်းကိုအစွမ်းကုန်တားဆီးနိုင်ရေးကျွန်တော်တို့လှုပ်ဆောင်ပါမယ
်။ဥရောပတိုင်းပြည်တွေရင်ဆိုင်နေရတဲ့အနေကိုတားဆီးဖို့မဖြစ်မနေလှုပ်ဆောင်ရမယ်လို့သူတို့ပြောတဲ့ဘုံသဘောတူတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေကိုချမှတ်ဖို့အတွက်ဥရောပတမက EU ကအသင့်ပြင်နေချိန်မှာပဲအခုလိုမျိုး Amnesty International လူ့အခွင့်အရေးအဖွဲ့ကဒီအစီရင်ခံစာအစ်စ်ကိုထုတ်ပြန်တာဖြစ်ပါတယ်ရှင်။
မအေးတနာကြောတင်ပြသွားတာပါ VOA American အတန်ရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးနီးကြည့်ရှုနားဆင်နိုင်ပါတယ် VOA American အတန်ရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ18ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 24 25 30နဲ့52တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခံကိုနားဆင်ကြမှာပါခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်နိုင်ငံမှာအပြောင်းလဲတွေအကြီးအကျယ်လှုပ်သွားမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအခိုင်အမာပြောထားပါရယ်ဒါပေမဲ့လည်းအစိုးရအဖွဲ့ပထမရက်ပေါင်းတရားအတွင်းတကယ်တမ်းအကောင့်ထဲဖော်ဖို့ကတော့မျောလင့်ထားတဲ့ပိုခက်ခဲမှာပါတိုင်းပြည်ကိုလက်တွေ့အုပ်ချုပ်ရတဲ့အခက်အခဲတွေကိုတိတ်မကြခင်မှာပဲမစ္စတာထရမ့်တွေ့လာရလိမ့်မယ်လို့ VOA ရဲ့အင်ဖြူရာသတင်းထောက်မယ်ရီအဲလစ်ဆလီနာစ်ကသတင်းဆောင်မှရေးထားပါရယ်ကိုကျော်ကျော်သိန်းကအပြည့်အစုံဖော်ပြပါမယ်ရှင်
အစိုးရဘက်ပထမရပောင်းတရားအတွင်းအပြောင်းအလဲကြီးတွေလှုပ်သွားမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအကြေပေးထားပါဗျ။တရားဥပဒေစိုးမိုးရေးပြန်အားကောင်းဖို့အကျင့်ပြည့်ချစားတာတွေကိုတိုက်ဖြတ်ဖို့နဲ့အလုပ်ကိုင်တွေကိုကာကွယ်ဖို့လှုပ်သွားမယ်လို့ပြောထားတာပါ။
We're going to defend American jobs. And we have to look at it.
မြန်မာလုပ်ငန်းတွေကိုကာကွယ်သွားပါမယ်။ဒါကိုစစ်ပွဲတွေတိုက်တာလောက်နေနေလှုပ်သွားမှာပါ
။အလုပ်ကိုင်ဖန်တီးဖို့ရာအခြေခံစောက်အုံတီစောက်ရေးမှာငွေပြားပြားသုံးမယ်လို့သူကကြေပေးထားပါဗျ။လွတ်တော်ကိုယ်စားလှယ်တွေရဲ့လွတ်တော်တည်တံ့ကိုကန့်တတ်ဖို့ပြောထားသလိုမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းတစ်ခုစောင့်မယ်လို့လည်းကြေပေးထားပါတယ်။ဒါပေမဲ့လည်းနိုင်ငံရေးနဲ့အစိုးရအုပ်ချုပ်ရေးရဲ့တကယ့်အခြေအနေမှန်နဲ့သိမကြခင်မှာပဲသူထိတ်တဲတွေ့မှာပါ။ John Hudek Brookings Institute ကသူတည်တည်တူပါ
The American bureaucracy is a sluggish place.
American bureaucracy ဟာတိတ်ကိုလေးလံနှေးကွေးပါတယ်။
အခြေခံစောက်ဝင်တိစောက်ရေးအပါအဝင် Mr. Trump ရဲ့အစီအစဉ်တချို့ပေါ်သူ့ရဲ့ Republican Party ထဲမှာတောင်မှသဘောထားကွဲလွဲတာတွေရှိနေတယ်လို့ John Hudek ကပြောပါတယ
် That's not something that Republicans in Congress are going to want to spend significant amounts of money
ခင်ဗျမှုမရှိရတဲ့လောက်ငွေအများကြီးသုံးမဲ့ကိစ္စက Congress မှာရှိတဲ့ Republican တွေလှုပ်ချင်တဲ့ကိစ္စမဟုတ်ပါဘူး
ဩဘာမာကဲလို့ခေါ်တဲ့ Affordable Care Act ကိုပယ်ဖျက်တာကအစင်ချောနိုင်ပေမဲ့အစားထိုးဖို့ကတော့မလွယ်ပါဘူးAmerican University ကအစိုးရအုပ်ချုပ်ရေးဆိုင်ရာဘာသာရပ်ပါမောက်ခ James Thurber ကအခုလိုသုံးသပ်ပါတယ
် I think the battle over the Affordable Care Act will be intense.
Affordable Care Act နဲ့ပတ်သက်ပြီးထိတ်တဲရင်ဆိုင်မှုကပြင်းထန်မယ်လို့ကျွန်တော်ထင်ပါတယ
်တမရလုပ်ပိုင်ခွင့်အာဏာကိုသုံးပြီးတမရဩဘာမာလုပ်ခဲ့တာတွေကို Mr. Trump ချက်ချင်းပြန်ဖြတ်နိုင်ပါတယ်ဒါပေမဲ့လည်းသူကတိပေးထားသလိုအရင်ညွှန်ကြားချက်တွေကိုပြန်ရုပ်ဖို့ကတော့အချိန်ကြာမှာပါပါမောက်ခ James Thurber က
He cannot do that easily. You have to have evidence to promulgate a rule and regulation in the first place takes years.
ဒါဟုတ်သူလွယ်လွယ်လေးနဲ့လုပ်လို့မရပါဘူး။လုံထုံးလုံနီတခုထုတ်ပြန်ကြေညာဖို့ရှီထားပြီးသားဆိုတာအရင်ဆုံးပြရပါမယ်။အဲ့ဒါကနှစ်တော်ကြာပြီးအရင်ရှီထားပြီးသားကိုရုပ်သိမ်းမှုကနှစ်တော်ကြာအောင်မှာပါ
။ရွေးကောက်ပွဲအနိုင်ရပြီးကြတဲ့ကမစ္စတာထရမ့်ဟာခံမှန်းရခဲ့ပြီးတော့အစင်လာကခွဲထွက်တဲ့ပုံဆက်ပြနေပါတယ်။ဒါပေမဲ့လည်းအဓိကကိစ္စရပ်တွေမှာသူ့ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးလေးသံပြော့လာပါတယ်။အင်ဖြူရောဘဲဥပုံရုံးခန်းမှာသူတို့နှစ်ဦးတွေ့ပြီးတဲ့နောက်မစ္စတာထရမ့်ဟာလက်တွေ့ကျသူအဖြစ်သမ္မတဥပမာကပြောပါတယ်။မစ္စတာထရမ့်ကိုယ်တိုင်ကတော့သူဟာကွဲပြားတဲ့သဘောထားတွေကိုလက်ခံစဉ်းစားတတ်သူဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ။
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုညာဝင်းအောင်နဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပါရှင
်မင်္ဂလာပါခင်ဗျာအင်ဂျန်ညတိုက်ရိုက်လေးလိုင်းစီစဉ်ကနေကြိုးဆိုပါရစေဒီကနေ့စီစဉ်ကတော့အခုရက်ပိုင်းရန်ကုန်မှာသာမကတခြားနိုင်ငံတွင်းတခြားဒေသတွေမှာပါတို့လူခက်ခက်ဖြစ်နေတဲ့ရန်ကုန်မြို့ကပစကားစနစ်တစ်ပြောင်းလဲလိုက်တဲ့ကိစ္စပါစနစ်တစ်ပြောင်းလဲလိုက်တာတော့နှစ်ရက်ရှိပါပြီ16ရက်နေ့ကနေစပြီးတော့ပြောင်းနေဆိုတော့ဒီနေ့ဆိုရင်နှစ်ရက်ပေါ့ခင်ဗျာအဲ့ဒီပစကားစနစ်အဟောင်းကိုဖျက်သိမ်းပြီးတော့အစ်စ်ပေါ်လာတဲ့ကိစ္စဒါနဲ့ပတ်သက်ပြီးလက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရကလုပ်နေတာတွေပေါ့ကျွန်တော်တို့သုံးသပ်ဆွေးနွေးကြဖို့ပါဒီစီစဉ်မှာပင်တိုင်းဆွေးနွေးပေးဖို့အတွက်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးနေဖုံးလက်ကိုဖိတ်ခေါ်ထားပါတယ်နောက်တစ်ဦးကတော့ပြည်သူရေးရာမူဝါဒလိလာသူတူဖြစ်တဲ့ကိုကျော်စွာစေကိုဖိတ်ခေါ်ထားပါတယ်အခုလောလောဆယ်ကျွန်တော်တို့ကိုနေဖုံးလက်ကတော့ဒီဘစကားစနစ်နဲ့ပတ်သက်ပြီးတော့သူတို့ဝိုင်းဝန်းကူညီလုပ်ပေးနေတဲ့အတွက်အခုချိန်ထိကျွန်တော်တို့ဆက်သွယ်နေလို့မှာပဲတခြားကျွန်တော်တို့ဝန်ရောက်ဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်အတန်နဲ့ယူပြီးတော့ဆွေးနွေးထားတာရှိပါတယ်ကျွန်တော်တို့မှတ်ချက်ပေးပြီးတော့ဆွေးနွေးထားတဲ့ပရိသတ်တွေရှိပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့ပင်တိုင်းဆွေးနွေးပေးမဲ့အထက်ကကိုကျော်စွာစေရှိတယ်ဆိုတော့ကိုကျော်စွာစေရဲ့သုံးသပ်ချက်ကိုအရင်ဆုံးနားထောင်ကြည့်အောင်ပါဆိုတော့ကိုကျော်စွာစေအခုဗစကားစနစ်သစ်စတဲ့အတန်တွေကတော့ဒီနေ့ဒီချိန်ထိအမျိုးစုံပါပဲဟလာအစဉ်ပြေတယ်လို့ပြောတဲ့လူတွေရှိတယ်အစဉ်ပြေဘူးလို့ပြောတဲ့လူတွေရှိတယ်အဲတော်တော်ကိုစူးစူးရွာပြောတာရှိတယ်လို့တော်တော်ကိုချီးကျူးပြီးတော့ပြောတာရဲ့ရှိတယ်ဆိုတော့ကိုကျော်စွာဆွေအနေနဲ့ကအခုလက်ရှိအကောင့်ထဲပုံနေတဲ့စနစ်ရဲ့ကောင်းကွက်ဆိုးကွက်အဲ့ဒါလေးတွေအရင်ဆုံးပြောပြပါလားအား
ဟုတ်ကဲ့ခင်ဗျာဒီအခုလုပ်တဲ့စနစ်ကတော့ဘာလို့ကျွန်တော်မြင်ကတော့ဒီရွေးချယ်ပိုင်းအင်းကတော့အားမကျွန်တော်ဒီဟိုငင်းရမရှိဘူးဒါအမှန်ကောင်းပုံနဲ့ပေါ့နော်ဒီပြည်သူကြီးကဒီစီမံခန့်ခွဲမှုအပိုင်းမှာပေါ့နော်ဒီကောင်းပုံနဲ့ဝန်ဆောင်မှုတွေပေးတဲ့လုပ်ငန်းပိုင်းဖြစ်တယ်လို့နားလည်တယ်ရွေးချယ်ကအားပြရတော့ကောင်းတယ်ပေါ့နော်သို့တော့လုံကြီးလုံခြုံပိုင်းမှာတော့ကျွန်တော်ထင်ပါတယ်ဒီနည်းနည်းလိုအပ်ချက်ကလေးရှိရလို့ကျွန်တော်မြင်တယ်အဓိကကတော့ကျွန်တော်ဒီအချိန်ကိုကျွန်တော်ဒီလုံလောက်စွာယူခြင်းမရှိခဲ့ဘူးပေါ့နော်အဓိကဒီ process ပေါ့ဆိုတော့ဒီရှိတာတော့ဒီအများအပေါ်ပဲလုပ်ငန်းမစိုးပြောင်းလဲလုပ်လို့ရှိရင်ဒီ change management ပေါ့နော်ဒီကအပြောင်းလဲကိုကျွန်တော်စီမံခန့်ခွဲမှုကိုကျွန်တော်ပြင်ဆင်တဲ့အဆင့်တွေရှိပါတယ်အဲ့တော့ကျွန်တော်ပြင်ဆင်တဲ့အဆင့်တွေမှာဆိုလို့ကျွန်တော်အဓိကတော့ဒီ strategic planning ပေါ့နော်စပြီးတော့ဒီအစီအစဉ်တစ်ခုကိုရေးဆွဲမစင်းကတနာကိုရေးသိမ်းမြင်နားလည်အောင်ကြိုးစားမယ်ပြီးတဲ့အခါမှာ process management ပေါ့ခုမှရှိတဲ့ရင်းမြစ်တွေကိုဘယ်လိုစီမံခန့်ခွဲမလဲပေါ့ပြီးတဲ့အခါမှာ control ဘယ်လိုလုပ်မလဲဒီ evaluation ပေါ့နော်ဘယ်လိုပြန်သုံးသပ်မလဲပေါ့အဲ့တော့ဒီလိုအဆင့်လိုက်အဆင့်လိုက်ကျွန်တော်သွားဖို့နည်းနည်းလိုပါတယ်အဲ့ဒီအဆင့်တွေမှာအားနည်းနေရလို့ကျွန်တော်မြင်ရပါတယ်ဒီကောင်းတာပြောပါဆိုလို့ကျွန်တော်တို့ကပါကြည့်လဲဆိုလို့ကျွန်တော်ဒီအနောက်ကတော့တုံးပန်တိုင်းပေါ့နော်ဒီမာသတာကိုကျွန်တော်တို့ဝမ်းမကြရအောင်ဆိုတော့မာသတာကကျန်ဆိုင်မောင်းနေတဲ့ပြည်သူလူတွေပေါ်မှာတို့ဒီဆက်ဆံရေးဒီမှာပြီးမကောင်းဘူးဖြစ်တယ်ပေါ့နော်အဲ့ဒီပေါ်မျိုးတွေမှာကျွန်တော်တို့ဒီကိုရကူကြီးခဏမျိုးဖြစ်နေရပေါ့အဲ့ဒီအချိန်ကြီးကကျွန်တော်တို့အဆုံးသက်လိုက်နိုင်တယ်လို့ပြောလို့ရတယ်သို့တော့လမ်းကြောင်းပိုင်းမှာပေါ့နော်ဒီမာသတာဆိုတော့ဒီနှစ်ပေါင်းဒီ35နဲ့40လောက်ရက်တိကျရပွဲစည်းဖြစ်တယ်ဒီလက်ကမှဒီနှစ်ပေါင်းမြောက်တော့ဒီလိုအပ်လို့ဒီ line တွေကလည်းတို့တော့တိုးချင်တဲ့ဒီထားပေါ်300လောက်ဖြစ်ခဲ့တယ်ပေါ့နော်ဒီအခုနောက်ဆုံးသိရှိကြရဆိုင်အဲ့တော့ဒီအရေးပေါ်မှာလည်းကျွန်တော်တို့ကဒီလုံးလုံးလေးရပါအောင်နော်ဒီမာရသာကိုမြင်တတ်တာကဒီ line ကိုမြင်တတ်တာမျိုးတော့လည်းမဟုတ်ပါဘူး line တွေကတော့ကျွန်တော်ဒီ lower deck ပေါ့နော်လူကြီးရဖြစ်စီနောက်ဒီမြို့နယ်တိုးချက်မှုရပါပေါ့နော် reporting မှာ multi ticket အမျိုးကြီးရှိတော့ line တွေကိုကျွန်တော်လည်းပြန်သုံးသပ်ပေးဖို့လိုရလို့ကျွန်တော်မြင်ပါတယ်အဲ့တော့ကောင်းသွားတာတော့ပြန်ဆက်ပြင်မျိုးကျွန်တော်မရှိတော့ဘူးဒီလူကြီးအနေနဲ့ပေါ့နော်ဒီအချိန်မှာဒီအချိန်ဘိုင်းဆိုင်ရာမှာတော့နည်းနည်းလေးအခုချိန်မှာတော့ကြက်နေတယ်ပေါ့နော်တိုးတော့ကောင်းလာမလားပေါ့အဲ့တော့အမျိုးကြီးကျွန်တော်မြင်ရတယ်အဲ့တော့ဒီနေ့ရက်ပေါ့ကျွန်တော်လည်းဒီ line ကြည့်ရတဲ့ဒီဟိုပြည်သူတူပါပဲနေ့ရက်တွေ့ကြုံရတော့ကျွန်တော်အချင်းပုံကုန်တယ်မမီရတော့ကြောင့်မလို့ကျွန်တော်ဒီအဲကောင်းနှားပြီးကြည့်ရမျိုးတွေရှိရပေါ့နော်အဲ့လိုမျိုးလေးတွေရှိပါတယ်အဲ့တော့အားမကြားနေကြတော့ရှိနေတယ်ဒီရက်ကြပိုင်းမှာကျွန်တော်အနေနဲ့ဘာမှဒီမကောင်းဘူးလို့ပြောကြတကွာမှမရှိပါဘူ
းဟုတ်ကဲ့
ဆိုတော့လုံလေးလုံအောင်ပိုင်းမှာတော့အခုတည်းပို့စနစ်ကြဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့စီကို email နဲ့ပို့ပြီးတော့ဆွေးနွေးထားတာတခုရှိပါတယ်ကျွန်တော်အဲ့ဒါလေးတင်ချုပ်ပြီးတော့ဖတ်ပြပါမယ်ရန်ကုန်တိုင်းဒေသကြီးအစိုးရဘက်ကစတင်ပြည့်စွဲနေတဲ့အများပိုင်းတည်ယူပို့ဆောင်ရေးပတ်စကားစနစ်တဲ့ဟာပညာရှင်တွေနဲ့အသေးချာတွက်ချက်စီစဉ်ထားတဲ့ခီးတဲ့ပို့ဆောင်ရေးစီစဉ်ဖြစ်တဲ့အတွက်ကြိုဆိုမိပါတယ်ဒီကနေ့ကစတင်ပြည့်စွဲတဲ့ခီးစဉ်ဖြစ်တဲ့အတွက်ဒါသူကမနေ့ရက်တော့ပို့ထားတာပါအစီအစဉ်ကိုအကောင့်ထွက်ဖို့ဆောင်ရွက်နေသူတွေရင်ပိုင်ရှင်တွေနဲ့ခီးသွားပြည်သူတွေအတွက်အခက်အခဲတွေရှိနေပေမဲ့တပတ်တလလောက်ကြာတဲ့အခါဒီစနစ်တဲ့ရဲ့အကျိုးကျေးဇူးတွေကိုရင်ပိုင်ရှင်တွေနဲ့ပြည်သူတွေခံစားလာကြရမှာအမှန်ပဲလို့ယူဆမိပါတယ်သူတို့ပြင်လိုင်းစီမံခန့်ခွဲမှုကြောင့်ပေါ်ထွက်လာမဲ့အကျိုးအမြတ်ပေါ်အကြိမ်မနက်ဖြစ်နေတဲ့ရင်ပိုင်ရှင်တွေအနေနဲ့လည်းမကြမီအချိန်တွင်အများပိုင်းလုပ်ငန်းများရဲ့အကျိုးအမြတ်တွေကြောင့်သိရှိလာကြလိမ့်မယ်လို့ယုံကြည်မိပါတယ်တဲ့သူရဲ့ဆွေးနွေးချက်ထဲမှာဆိုတော့ဒီထဲမှာပညာရှင်တွေနဲ့အသေးချာတွက်ချက်စီစဉ်ထားတဲ့အစီအစဉ်လို့သူကပြောထားတယ်ဆိုတော့ကို
ကြောစွာဆွေးအဲ့လိုမျိုးပဲနားလည်ထားတာလားအဲ့လိုပဲတည်ထားတာလားတည်တည်ကြာကြာတွက်ချက်စီစဉ်လိုက်တာလ
ားဟုတ်ကဲ့ပါခင်ဗျာအခုကြောတဲ့ရင်ကျွန်တော်တို့ဒီနားလည်တလောက်ကတော့ပေါ့နော်အဲ့လိုမျိုးသတင်းကြားရပါတယ်သတင်းကြားရတာလည်းမကြဘူးပေါ့နော်ကျွန်တော်ဒီစီစဉ်ပြတာကကျွန်တော်တလောက်တော့မပြလိုက်ဘူးဖြစ်ပါတယ်အဲ့တော့ဒီပြရတော့ဝင်းကြုတ်ကဒီဒီနေ့ပါရှင်လည်းပေါ်မှာလည်းပါတာကတော့ဒီကြိုက်ကြပေါ့နော်အဓိကတော့ကြိုက်ကြရဲ့ဒီမိပညာဟိုအောက်ပံလေးပါတယ်ဆွက်ချက်မှုတွေပါတာပေါ့ဒီရန်ကုန်တိုင်းဒေသကြီးမှာလိုင်းကြောက်ဆဲလောက်ဆွဲလဲလို့ရှိရင်ဒီလက်ရှိဆွဲနေတဲ့လိုင်းတွေအကုန်လုံးရပ်လိုက်လို့ရတယ်ပေါ့ဒီလိုကြံပြုတ်ရလို့ကျွန်တော်တို့သိရပါတယ်သို့တော်ညာလည်းအဲ့ဒီစပြီးတော့မှတောင်းလဲပေါ်တယ်မနေရပေါ့နော်ဒီရပ်ပါဒီ emission ရေးလို့ပါပဲမနေရအချိန်မှာလည်းကျွန်တော်ဗာတွေ့ရလဲဆိုလို့ကျွန်တော်ဒီရန်ကုန် region ဒီ transportation authority ပေါ့နော်ဒီအဖွဲ့ရနေပြီးတော့မှဒီဒီလူစေပို့ဆောင်ရေးဒီအနာမအဖွဲ့ပေါ့ဒီဘက်နေမနေရပဲကြီးညာပါလေဒီသူတို့ညနေပိုင်းလာမှကြီးညာခဲ့တာပေါ့နော်ဒီညပိုင်းမှာသူကဒီဟိုပထမဒီနေ့ဝင်နေညမှာဆွဲရတဲ့အတွက်ကြောင့်မလို့ပေါ့နော်ကားတွေကမဝင်နိုင်ဘူးဒီတက္ကမမူလရာထားတာလေသူကဒီတော့ပဲသူကဒီပထမဆုံး၁၆ရက်နေမှာဆွဲကြနိုင်လို့ပြောပါတယ်ခင်ဗျအဲ့လို့ဆိုတော့ကြိုတင်တွက်ချက်ထားတာမှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ season block ကြီးအောက်ကိုဟိုမရှိသေးဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ
်ကဲ့အဲ့
တော့ကြိုတင်စဉ်းစားကောင်းစဉ်းစားမယ်သို့တော်ညာလဲပေါ့နော်အဲ့ဒီမှာဒီအဲ့ဒါရှိနေလို့ကျွန်တော်မြင်ရပါတယ
်ဟုတ်ကဲ့ခင်ဗျ
ဒီတက္ကမဒီဆိုချာလေးလည်းတမိုင်လောက်ပါပဲပေါ့နော်နောက်ထပ်ဂျင်လိုက်ပြီးတိုးကြောင်းလည်းတက်ကျင်ပါပါခင်ဗျာဒီအနာပိုင်းဖွဲ့ရ
တယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါကြောင့်ကြိုတင်းစီစဉ်ထားလို့ရှိရင်ကျွန်တော်60 plus ရတဲ့ဥစ္စာပေါ့နော် lower တဲ့60လည်းဖြစ်နိုင်ပါ100လည်းဖြစ်နိုင်ပါတယ်ကြိုစီစဉ်ထားလို့ရှိရင်တော့ဒီလိုဖြစ်ရမှာလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဖုံးလက်လိုက်မော်ရောက်သွားပြီဆိုတော့ကိုနေဖုံးလက်တို့လည်းမနေ့ကရောဒီနေ့ရောတနေ့ကုန်ပဲဒီပြင်မာထွက်ပြီးတော့ဒီကူညီဝိုင်းဝန်းကူညီပေးနေတယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့ကိုနေဖုံးလက်အခုဒီကနေ့ညာနောက်ဆုံးအခြေအနေတည်ရှိနေတဲ့ဘတ်စကားလိုင်းတွေရဲ့အခြေအနေလေးအတင်းကျုံပြီးပြောပြပါလား
ဒီနေ့ကတော့ဒီကားဒီတစ်ချက်ကကြီးနားအိခွဲတော့တိန်းတော့တယ်သူကဒီနားအိဆိုင်ခွဲတော့တိန်းတယ်ဒီနားအိခါကျတော့ဆောက်ပိုင်းအကျန်သူတွေကအခုဆိုကျွန်တော်ဘာသာတော့ဒီမှာအခုချင်းသူ့လေးနားမှာ share ရှိတယ်မတန်းဘူးဘာသာ
ဟောကိုနေဖုန်းလက်ဖုန်းလိုင်းကမကောင်းပါဘူးကျွန်တော်တို့စီမှာအတန်အခိုးတန်ပေါက်ပြီးတော့သူတစ်တင်းကောင်းကောင်းဖြစ်နေတော့ကိုနေဖုန်းလိုက်ပြန်ချပေးပါကျွန်တော်တို့ပြန်ခေါ်ပါမယ်နော်ဆိုတော့အခုလောလောဆယ်ကျွန်တော်တို့တဲရဲဆွေးနွေးမဲ့ထဲကဒီအမေရိကန်ပြည်တော်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာနေထိုင်တဲ့ကိုခိုင်ဆိုးကတော့ရန်ကုန်မြို့ကဘတ်စကားကိစ္စကျွန်တော်တို့အမေရိကန်ဘက်ကရှိနေတဲ့လူတယောက်ရဲ့အမြင်ပေါ့လေဆိုတော့ကိုခိုင်ဆိုးရဲ့သဘောထားနောက်ထောင်ကိုခိုင်ဆိုးဆွေးနွေးပါခင်ဗျာဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ပါကျွန်တော်ကဆွေးနွေးချင်တာကတော့ဒီထောက်ပြချင်တာကတော့ဒီအမေရိကန်ရဲ့ဘတ်စကားလိုင်းနဲ့ဒီမလေးရှားရဲ့ဘတ်စကားလိုင်းနှစ်ခုကိုကျွန်တော်ကအဲ့နမူနာပြပြီးထောက်ပြစီနော်ဘာလို့ဒီမြန်မာနိုင်ငံမှာတော့ဒီတလမ်းမူခွေလောက်ဆိုလို့ရှိရင်တော့ကျွန်တော်ကတော့အနေကျတော့မတင်တာပဲအခက်လို့ဆိုလို့ရှိရင်တော့ဒီဘတ်စကားလမ်းကိုအခုကဟိုဟာရန်ကုန်ဝန်ကြီးချုပ်ကပြောထားတာကတော့ဒီကားတွေကိုအကုန်လုံးဟိုပြီးရတဲ့ကားရမပြီးရတဲ့ကားရနေပြီအကုန်လုံးနေပြီတရက်ကိုနေပြီတမတ်ရှာအရာပြေးမယ်လို့ပြောထားတာဆိုတော့အဲ့ဒါကကောင်းတယ်ညီတယ်ဒါပြည့်ဆိုတော့မလေးရှားမှာလည်းအဲ့ဒီတိုင်းမလေးရှားမှာကတော့ဒီ guide ဆုံးပဲစီစီတမတန်ပဲစီစီနေရာဆိုနေရာယူတယ်အဲ့ဒါကတော့ဟိုအဲ့ဒါပေါ်တော့အဲ့ဒါတရက်တည်းမဟုတ်ဘူးအဲ့ဒါမှတ်တန်နဲ့နေပြီးယူတော့တာမဟုတ်ဘူးဒါသူက bus က guide ဆုံးသိချင်လေရတယ်ဟိုတမတန်သိချင်လေရတယ်နှမတန်သိချင်လေရတယ်အခုအမေရိကန်မှာလည်းအဲ့ဒီတိုင်းပဲကျွန်တော်တို့ buffalo မှာဆိုလို့ရှိရင်ကားပေါင်းနေပြီးရယ် line box တရားကျော်ရှိတယ် bus က line boxဘတ်စကားလမ်းမတရားကျော်ရှိတယ်တရားကျော်ရှိတဲ့အချိန်မှာတနင်္ဂနွေသိမယ်ဆိုလို့ရှိရင်ဟိုသိရှင်တဲ့ကားကိုတဲစီငွားကြပဲအဲ့ဒါဟိုလာတာနဲ့ယူမယ်ဆိုလို့ရှိရင်တော့ခဏ15ကျပ်ပေးတယ်ပေးရတယ်အဲ့တော့ကိတ်တဲ့ကားကိုစီစီရထားဝယ်စီစီစီလို့ရတယ်အဲ့ဒါတော့ဒီပေသူလူထုတွေကတော့ဟိုအခုမြန်မာနိုင်ငံမှာတော့ပထမဆုံးလုပ်ရဆိုတော့နေမပါပါတော့အခက်ခဲနေတာပေါ့နော
်ဟုတ်ကဲ့ပါနောက်တော့အဆင်ပြေဆုံးကိုခိုင်ဆိုးကျေးဇူးအများကြီးတင်ပါတယ်ဆိုတော့ကိုနေဖုန်းလိုက်လိုက်မပြောကိုနေဖုန်းလိုက်ရခုနကတော့ငါပြောတာပရိသတ်သိမရှင်းတော့ပါဘူးနောက်ဆုံးအချိန်လေးပြန်ပြီးတော့အချုပ်ပြောပြပေးပါဦးခင်ဗျာ
ဟောဒီနေ့ညနောက်ဆုံးအချိန်လေးကတော့ဒီချုပ်ကားတွေကဒီ၄ခွဲလောက်ဆိုရင်တော့ချုပ်ကားတွေတင်းသွားတယ်ပြအဲ့တော့နောက်ပြီးတော့ချုပ်ကားတွေဆို၆ခွဲလောက်မှာတင်းသွားတယ်အဲ့တော့အခုကျွန်တော်ကို၈နာရီ၉နာရီအခုဆိုကျွန်တော်ဒီဇာဘောင်းနဲ့ပန်းညာမှာကျွန်တော်ရှိနေတော့မယ်အဲ့အဲ့ဒီလိုဒီစုလေပြားမှာတချို့ဒီမပြန်ရသေးဘူးတချို့ကြီးပြန်နေတယ်။နောက်အဲ့ဒီတခင်ကပန်းညာဘက်မှာဆိုရင်လည်းတချို့တွေအဲ့လိုမျိုးပြန်လို့မရပဲနဲ့လို့ပြန်နေတဲ့နေရာရှိတယ်။ကျွန်တော်တို့ကတော့ဖုန်းနေနဲ့တောက်လျှောက်အဲ့ဒိုင်းကားတွေမရှိတော့လားမရှိတော့ဆိုတော့မေးအခုချိန်ဒီကျွန်တော်မေးနေတော့ဆိုတ
ော့ဆိုတော့ခရီးသည်တွေကလမ်းပေါ်မှာရှိနေသေးတယ်ဒါပေမဲ့ကားတွေကမထွက်တော့ဘူးတိတ်သွားပြီ
။ကားတွေကမရှိတော့ဘူးဗျအခုကတော့ဒီဗော်လန်တီးယားပေါ့နော်အခမဲ့ပြေးဆွဲနေတဲ့ဒီရန်တိုင်းရန်လေးတွေပေါ့နော်
အကူညီပြည်သူချင်းအတူကူညီတဲ့ကားလေးတွေကိုစောင့်အားကိုးပြီးတော့အဲ့အားလေးတွေပဲစီးနေရတာပေါ့
ဟုတ်ကိုနေဖုံးလဲဘာကြောင့်အဲ့လိုဖြစ်တယ်လို့ယူဆပါလဲ
ဘာကြောင့်ဖြစ်တယ်လို့ဟိုအမှန်တမ်းပြောရင်တော့ဟိုကားကြီးအစောကြီးတိမ့်လိုက်တာပေါ့နော်ကားရောင်းမှာဆွဲဆက်ဆွဲနေလို့ရရတာနဲ့အစောကြီးတိမ့်လိုက်တဲ့အနေအထားမျိုးရှိတာပေါ့ဟုတ်
ဟုတ်ဆိုတော့အဲ့လိုကားတွေကိုစောမသိမ့်မဲ့ခီးတဲ့တွေရှိနေတဲ့အခြေပထမဆုံးတော့ကျွန်တော်သိထားတာ9နာရီထိဆွဲမယ်ဆိုပြီးတော့ပြောထားတာရှိတယ်ကားတွေဆက်မသိမ့်တော့ပဲနဲ့ဆက်ပြီးဆွဲနေအောင်ဒီအခုဖွဲ့လိုက်တဲ့အဖွဲ့တွေကဘာကြောင့်မလုံနိုင်ရတာလဲခင်ဗျာဦးကြီးချိုးကိုယ်တိုင်ရောဒါကိုမသိဘူးလား
တိမယ်ထင်တာပဲဟိုဘာလို့မလုံနိုင်လဲဆိုတော့မှန်တိုင်းပြောရင်တော့ဒီကောတော့ဖြည့်နိုင်ဒီနေရာကိုဖြည့်ဖို့လိုတာပေါ့နော်အခုကကားသမားတွေကသူတို့ဆွဲကျင်တဲ့အချိန်မှာထွက်ဆွဲမဆွဲကျင်တော့လည်းသူတို့တိတ်လိုက်တယ်ဆိုတာနောက်ပြီးသူတို့မကြိုက်ဘူးပေါ့ဗျာအဲ့လိုမျိုးငွေကြီးပိုင်းနေရတယ်ဆဲလာတဲ့ခါကျတော့အဲ့လိုမျိုးတိတ်လိုက်တဲ့ဟာမျိုးရှိတယ်အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့ကပြန်ပြီးတုံ့ပြန်ဖို့ကကျတော့ဒီလူတွေရဲ့ဒုက္ခမရအောင်ကို့မှာဟုတ်တယ်ကားလိုင်းရလူတွေမဆွဲဘူးဆိုရင်နောက်မှကိုကအကျန်ဒီအောင်ပြေးဆဲဖို့အတွက်စီစဉ်ထားမှသာလဲဒီသူကဒါဒုက္ခတတ်တာပါလေ
ဟုတ်ကဲ့
အခုကအကယ်လို့ဒါဒီဗော်လန်တီယာဆွဲပေးနေတဲ့ကားလေးတွေကမရှိဘူးဆိုရင်ဒါတော်တော်လေးဆွဲရရမယ့်အခြေအနေ
ဒါပေါ့ဗျာဒီစေတနာနဲ့ဆွဲပေးနေတဲ့လူတွေကတော့အခု2ရက်စွတ်ကူကြတယ်နောက်ထပ်ဘယ်နှရက်ကူနိုင်မလဲဒီလိုကူတယ်ဆိုတာလည်းပဲကျွန်တော်တို့ကဒါအဖြေအစ်အမှန်မဟုတ်တဲ့အခါကျတော့ရေရှည်မာတွေဥစ္စာကရေရှည်
ဒီနေ့ဆိုရင်ကျွန်တော်တို့အမှန်တမ်းပြောရမယ်ဆိုကားတွေအများကြီးပဲကျွန်တော်တို့ဒီဗော်လန်တီယာဆွဲမဲ့ကားတွေဟိုကျွန်တော်တို့စေတနာကြလို့ကား expert အကြီးတွေအစားအများကြီးဝင်ကူနေလို့ကအဆင်ပြေနေချောင်းမွေးနေတာဆိုတာဒီလားအဲ့ဒီဟာကအကြအေးမကူနိုင်ဘူးဒါတော့ဒီအခြေအနေမှာတော့နားလည်ဖို့လို
ရဟုတ်ကဲ့
ကိုယ်မဟုတ်ဘဲနဲ့အရန်အဆင်ပြေနေရလို့ထင်နေတော့အဲ့ဒါအမှားလိမ့်မယ်
ဗျာတိတ်တေးကြတော့ဗောဗျာကျွန်တော်ဒီကနေ့ဝင်းကြီးချုပ်ကသူကားလျှောက်စီးရင်နဲ့ဗစကားစီးနဲ့သူပြောတာတခုကျွန်တော်ကြားလိုက်ပါတယ်ကားအစီအတွင်းနဲ့စီးတဲ့လူမမျှဘူးလေဝန်ကြီးချုပ်ကပြောတယ်ဆိုတော့ကျွန်တော်ကောင်းတဲ့ချက်ချင်းဝင်လာတာကငကိုတုံးကမသိဘူးလားလူတွေဘယ်နှယောက်သွားနေတယ်လဲကားဘယ်နှစီးလို့တယ်မသိဘူးလားအခုကြားတဲ့အခါကျတော့မှစွဲပြီးနှစ်ရက်ကြာတဲ့အခါကျတော့မှကားအစီအတွင်းနဲ့စီးတဲ့လူမမျှဘူးဆိုတော့ကျွန်တော်ကတော်တော်စိတ်ထိခိုက်တယ်ဗျာဒါကြီးကတော်တော်ကိုစကြတဲ့ကလွဲတယ်လို့ကျွန်တော်ထင်တယ်ကိုကြောစွာဆိုဘယ်လိုသဘောရလဲ
ကားမရှိတာမဟုတ်ဘူးဗျာကားမထွက်တာဗျာ
ကားမထွက်တာဆိုတော့အဲ့ဒါပေါ့လေကိုမထွက်ဘူးဆိုကားတွေကရှိတယ်ဟဲ့လားရှိမယ်လို့မှန်းထားတယ်ဒီကားတွေထွက်ဖို့အတွက်တေချာအောင်မလုပ်နိုင်ခဲ့တာဗောနော
်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်တော့ကိုကျော်သာစီရောဘယ်လိုမြင်တယ်လဲဒီပေ
ါ့ဟုတ်ကဲ့ခင်ဗျာဒီအဲ့ဒါလေးဒီကိုကျွန်တော်လည်းတော်ဟိုအားအသင့်ပြည့်အချက်ဗောနော်ကျွန်တော်မင်းရပြောသူလိုပါခင်ဗျာမင်းရညနေမှာသူတို့ဒီတော့ပဲဒီရောက်လာခဲ့တယ်ဗောနော်အကြောင်းပြချက်ကဘာလဲဆိုတော့ဒီမလို့တမသူရဲ့ဒီကိုမကောင်းတဲ့စိတ်ကြောင်ဆိုတဲ့အမျိုးနဲ့ဒီတော့ဗျာဒီတောင်လိုင်းဒေတာကြီးဒီဒီလိုပေါ်ကောင်ကြီးအနာပိုင်းဖွင့်ရတယ်ပြောမှာပြောတာဟိုကြားသိရတာခင်ဗျအဲ့တော့တကယ်ဆိုလို့ရှိရင်ဒီသိတာပါတယ်ကျွန်တော်ပုံမှန်ဆိုလို့ရှိရင်ဒီနှစ်ပန်းကျော်လောက်ရှိတယ်ဒီအဲ့အတွက်ကြောင့်မလို့ကျွန်တော်ရင်လိုင်းနေပေါ့နော်300ပေါ့ရှိတယ်ပြင်တော့ဆိုလို့ကျွန်တော်ကားပေါ်နေသိရှိရပေါ့အဲ့တော့ဘယ်နေရာမျိုးတွေမှာကားတွေပို့ပြီးတော့လိုရပါပဲမြို့နယ်တွေဖြတ်တန်းတဲ့ကားလိုင်းတွေမှာတော့ပို့လို့ရပေါ့ဒါတွေကတကယ်တော့ဒီကျွန်တော်မထပ်တော့မေးလို့ရှိရင်တော့မှဒီအချက်လက်အဟောင်းတွေပေါ့နော်မထပ်တဲ့မှန်ကန်မှုညာကျင်းမှုကြောင့်ကျွန်တော်တို့အသိနဲ့စားထုတ်မယ်ဆိုလို့ရှိရင်လည်းလို့ဒီမှာရှိနိုင်တဲ့ data အချက်လက်တွေကျွန်တော်ရအောင်ရမှာဖြစ်ပါရဲ့ခင်ဗျအဲ့တော့အားအားကြီးမရတဲ့အတွက်ကြောင့်မလို့ဒီအခုလို့ပေါ့နော်ဒီဖြစ်လာရဲဆိုတော့ကျွန်တော်အနေနဲ့ဒီတော်တော်ကြီးကိုအားအားသင့်ပြီးတော့ဆက်လို့ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့
ဆောင်းကားလောက်လည်းကြိုတင်ပြီးဒီနေ့လည်းလို့လည်းကျွန်တော်ပြည့်ရပါတယ်တော်တော်များလေးပေါ့နော်အခုလို့ပြဿနာမျိုးဒီကျွန်တော်တွေ့နေရတဲ့ကံမှာတော့တော်တော်အံ့ဩမိတာအမှန်ပါပဲ။
ဘာလို့ဆိုတော့လူတွေကဘလောက်ပဲနားလဲပြီးပြီးစေတနာရှိတဲ့လူတွေကဘလောက်ပဲကူကူဒါတွေကရေရှည်ခံမဲ့အဖြေတွေမဟုတ်ဘူး။ကိုနေဖုန်းလက်တို့ကိုကြိုးစားဆိုလို့ဒါတွေကောင်းကောင်းကျွန်တော်တို့တွေဟိုအလွယ်တကူသိနိုင်တဲ့ကိစ္စတွေပါနော်။ရေရှည်ခံတဲ့အဖြေမျိုးနဲ့ဖြစ်ရှင်းကြရပါတော့နော်။ဆိုတော့ကျွန်တော်တည်းဆွေးနွေးမယ်တော်တော်ရှိသူဖိတ်ခေါ်ပါမယ်။ရန်ကုန်ကပါရှင်နေကြီးဦးကျော်လင်းပါ။ဦးကျော်လင်းကိုရင်ရောဗစကားစီးပြီးပါပြီလား။ဘာတွေကောင်းတာဆိုတာတွေ့ခဲ့ပါသလဲ
။ဟုတ်ကဲ့ခင်ဗျာ။ပြောရမယ်ဆိုလို့ရှိရင်တော့ဗျာတော်လူလူကဟိုရေနစ်နေတဲ့ဘဝမှာကျေလို့ကြောက်ခဲနေချီနေရေထက်ကန်ချလို့ဖြစ်သွားတယ်။ဘာလို့လဲဆိုစားရည်နေခက်နေရတယ်ကြားတယ်။အခုတားရခက်တယ်ခက်လာ။ကားဂိတ်ကမှတော်ပေါ်ရမှုပုံဘယ်ကစီလို့စီရမှာမသိ။အခုပါတကားလဲဒုက္ခရောက်ပြီးရထားပြေးပြန်တော့ရထားရတယ်။အခုနေတော့ပုံဆိုးနေရေလူလူကဈာမဘာလိုက်ရှောက်ပြီးထမင်းစားလို့မရဘူး။ဇေယခီးရောက်မှဖြစ်တယ်။အခုတချို့လူတွေဆိုတော့တို့ထိကဝန်ထမ်းတွေထိကအိုးရတယ်ဆိုရင်တော်တော်လောက်ပြီကားပိုင်နိုင်မှဒီဘဝဖြစ်မယ်။ရေလုံးမျိုးကကိုဝင်ကားကိုပေါ်ကုန်မှုတဲ့ဒီကံကြီးချသလား။ဒါဒီမလို့ရှိရင်လည်းလူလူဆိုလူသားပြည်သူတွေမဲတဲ့တက်လာတဲ့အစိုးရလူလူဆိုဓာမီရဲ့လူတွေအနေနဲ့ငါတို့ခီးစိတ်ကြမလို့ဘူးဆိုဆိုပြီးတော့ကားကြီးတော်ကလူတို့ကရောဖန်တီးထားသလား။ကျွန်တော်လူတော် intentional data ambitious တော်တော်လေးဆိုတဲ့ဟိုတိမှုလို့ထင်နေကြ။အဲ့ဒါကြောင့်မလုပ်ခဲ့တော့ဘာကြောင့်လဲဆိုတော့ ရခိုးတိုင်းကောင်းရတာလို့သူကထထားတော့မှကျိုးလာပါပဲ။ခိုင်နေကောင်းတော့ဆိုတော့ဆိုတော့အနေနဲ့လူတို့လေးကိုညောင်ရတယ်သူကြိုက်သမားတွေကစပယ်ယာတွေမှာပေါ်လာမှဆိုရင်ဥတွေကကောင်းလို့မရဘူးရတယ်။ခိရောက်ကိုရိပ်ပြရတယ်။မထနာဆိုတာလေပုံကြီးတဲ့ဖွဲ့ပေါ်လာပြီ။အဲ့ဒါကိုမှထပ်ပြီးတော့တဲဟန်လူတွေတဲ့ခါကျတော့မနိုင်မနေဖြစ်ပြီးတော့လူတွေအလုတ်ကန်တွေကိုပြုတ်တဲ့လူတွေပြုတ်ဒုက္ခတွေရောက်ပြီးတော့ဒီလိုလေမြေတွေတွေကမကိတ်တော့ဘဲဒီလိုနေသားတွေအလုတ်တွေပြုတ်ကြတယ်။အဲ့တော့ကျွန်တော်တော်တော်များများချိန်မီမရောက်ခဲ့ပြီးတော့ကျွန်မတွေတို့တော့ခေါက်ခီးတဲ့ပြည်သူဆိုတာအခြေခံလူတိုင်းသားတွေပါဒီလူနဲ့တွေဘောကမှာဒီမိုကရေစီဆိုရရမကြိုးစားဘူးဆိုရင်ကျွန်တော်တို့ဒီမိုကရေစီဆိုတာအဲဟိုကတကယ်တော့ဆက်အာဏာပိုင်နဲ့ပူဆိုးရပါလားလို့ကျွန်တော်တို့အိမ်လို့ဆိုကြည့်မဲ့မိပါလေကြာ
ဟုတ်ကဲ့ဟုတ်ကဲ့ပါဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ကိုနေဖုံးလက်ရေဦးကျော်လင်းရဲ့ဆွေးနွေးချက်ကတော့အကောင့်တစ်ခွမ်းမှမပါပါဘူးကိုနေဖုံးလက်ကကိုတိုင်းကိုကနှစ်ရက်လုံးလုံးပြင်ပန်းခံလုပ်ထားတာဆိုတော့ဘာကောင်းခွက်လေးတွေများတွေ့မိပါကလေးကိုနေဖုံးလက
်ဟုတ်ကဲ့တခုရှိတာကဒီမာသာသာဆိုတဲ့ဟာကြီးကတော့ကျွန်တော်တို့ဒါပြောင်းရမယ်စနစ်တစ်ခုပေါ့နော်ကျွန်တော်မြင်တော့ဒီပြောင်းရမယ်စနစ်ကဒါပေမဲ့စနစ်ပြောင်းတဲ့အခါမှာတေချာ research လုပ်ပေါ့နော်ဒီတေချာသုတေသနလုပ်ပြီးကြောင်းမှသာလဲကျွန်တော်တို့ကဒါဆို search နဲ့ကြောင်းမှသာလဲ development ကိုကျွန်တော်ကကူးမှာလေနောက်ပြီးတော့နောက်တစ်ခုကဒီအကြံဉာဏ်တွေပေါ့နော်ကျွန်တော်တို့ဒုနာ6လောက်လောက်ကြိုတင်ပြင်ဆင်နေဆိုတော့အမှန်တမ်းပြောရရင်ကျွန်တော်တို့တော်တော်ကိုယ်စားလှယ်အနေနဲ့တော့မှဒီပြောင်းမယ်ဆိုတော့ပြည်တယ်ဒါပေမဲ့ဘယ်လိုပြောင်းမယ်ဘယ်လိုနိုင်ငံထည့်မယ်ဆိုတဲ့ကိစ္စမှာဘာမှကျွန်တော်တို့ဒီပါဝင်ဆွေးနွေးခြင်းဘာမှမရခဲ့ဘူးလေအခုအနာနီးမှသာလဲဆွဲကန်နီးကြပါသားလဲကုကောင်တို့တော့ဒါကျွန်တော်တို့ပြည်သူတွေဒုက္ခရောက်မှာဆိုလို့ဝင်ကူရတာလေအော်ပြောချင်တာကဟိုအပြောင်းလဲလောက်ရမှာရှိပါတယ်ဒီအဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့တကယ်ကိုဥပဒေနာပြုပြီးတော့စနစ်တကျလေ့လာပြီးတော့မှပြည်သူမနာတဲ့နီးနဲ့ပေါ့နော်စနစ်တကျကျွန်တော်တို့ပြင်ဆင်ပြောင်းလဲဖို့လုပ်ပါတယ်အဲ့ဒါမှသာလဲနောက်ဆုံးသူကဘာဖြစ်လဲဆိုတော့ခုနကအတန်လေးဟိုပါပေါ့နော်ဟိုဖတ်လာတာပေါ့ဗျာကျွန်တော်ဆိုလိုတာကတော့ပြောင်းလဲတဲ့အရာဖြစ်နေမဲ့လေပြောင်းလဲပုံကကျွန်တော်စနစ်မကြတဲ့အခါကျတော့ကျွန်တော်တို့ကမလိုလားတဲ့နာကျင်မှုတွေဒီကခံစားရ
တာ။ဆိုတော့ကိုနေဖုံးလက်တို့ဆိုတာကဒါရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်တွေဒီလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်တောင်မှကြိုတင်ပြီးတော့ဟလာအတိပေးပြီးတော့အကြံဉာဏ်ယူပြီးတော့တိုင်မြင်တာမခံဘူးဆိုတော့အပြင်ကလူတွေဆိုတော့ထားလိုက်တော့ပေါ့ဗျာ။တော့ထဲ့ကိုမစင်စားတဲ့သဘောလူတော်ပြောရမလို့ဖြစ်နေပြီ။ကဲကျွန်တော်တို့ဒီတခါဒီသတင်းမီဒီယာသမားတူဖြစ်တဲ့ကိုသီဟာသွေးကသူ့အမြင်ဆွေးနွေးထားတာလေးလည်းရှိပါသေးတယ်။အဲ့ဒါလေးကိုနောက်ထောင်ကြည့်ကြပါအောင်ခင်ဗျာ
။ဒီစနစ်ကပြောင်းအောင်ပြောင်းအောင်ပါဒါပေမဲ့အစိုးရတက်ကပြောင်းတဲ့အခါမှာကျေးဇူးခံကျေးဇူးသားမရှိရတဲ့ကြောင့်မှာပြည်ပြည်တော့ပြောင်းလိုက်နိုင်တယ်ဒါပေမဲ့ပြောင်းတာအတွေ့အကြုံမရှိရလဲပါတယ်ဗျာဒီရာရအကြီးကတကယ်တော့ရန်ကုန်တစ်မြို့လုံးပါဗျာလူဟိုတန်းနဲ့ TV စီးနေတဲ့စနစ်ကြီးပါဗျာရုပ်ပြက်ကြီးတောင်းလိုက်တာသူကတစ်ပတ်လောက်ပဲအချိန်ယူပြီးတောင်းချလိုက်ရဗျာတစ်ပတ်လောက်ပဲအချိန်ယူပြီးတောင်းချလိုက်တော့မောင်းတဲ့လူတွေကဆိုအဲ့ဒီလမ်းကြောင်းတွေကမသိဘူးမောင်းတဲ့လူတွေကလည်းဒီလူတွေပဲဗျာအဲ့တော့ဒီလူတွေကမနေ့တနေ့အထိကိုပဲလမ်းအဟောင်းကိုမောင်းတယ်စနစ်အဟောင်းကိုမောင်းတယ်နောက်နေ့မနေ့မှာပဲစနစ်အစ်စ်ကိုမောင်းရတဲ့အခါကျတော့လမ်းကြောင်းတွေပြေချာနားမလဲတော့ဒီစနစ်တွေကိုကြိုပြီးအကြောင်းမကြားနိုင်တဲ့အခါကျတော့လူတွေကဟိုတို့ရောတို့ရောတွေနဲ့သိရမှာသဘောမပေါက်တာရောနဲ့အဓိက management ပဲ management လို့သွားတယ်ပြင်ဆင်ချိန်လည်းရမ်းနေသွားတယ်တို့ကြောင့်မလို့အလုံးကမောက်ကပါဖြစ်ကုန်လား
ဒါကကိုတရားတွေးပါနောက်တူကတော့ကျွန်တော်အစီအစဉ်မစခင်မှာဆက်သွယ်ပြီးတော့မေးထားတာပါသူကမြောက်ကလာကခီးတဲ့တူပါကိုတန်းနိုင်ဦးတဲ့သူကမြောက်ကလာဈေးကနေပြီးတော့ထောက်ကြံကိုအသွားပြန်စီးတဲ့လူပါသူရဲ့အတွေ့အကြုံကတော့အကောင်တဝက်လို့ပြောရမှာပါ10မိနစ်နဲ့43စက္ကန့်ရှိပါတယ်အဲ့ဒါလည်းတစ်ဆက်တည်းကျွန်တော်တို့နောက်ထောင်ကြည့်အောင်ပ
ါကျွန်တော်ရဲ့တွေ့ကြံကတော့အခုကတော့သွားကောင်းလဲချက်လဲဆိုတော့ကိုဒီကားတွေကတော့အခုကစက်ပြားတွေလည်းအရှင်ကြီးသွားတယ်ပေါ့နော်ကိုနော်သူပြောတာဆိုတာစာပြအဲ့လိုမျိုးလေးကျွန်တော်မြင်ပြရတယ်ပေါ့နော်ကိုကစက်ပြားနဲ့ဆိုင်တော့ကားကွာတယ်ကိုကကျွန်တော်အခုကျွန်တော်တို့အဲ့တွေ့ကြံတွေကတော့ကောင်းပါတယ်ကားကလည်းငကိုယ်လည်းဆိုင်ရင်ကိုကျွန်တော်လေးရကုန်တဲ့နေရာမှာ200နဲ့ရောက်တော့ကိုဆင်ပြေတော့ပေါ့ကွာဟိုလမ်းလေးမြင်တပူတက်လာတာပေါ့အဲ့ဒါလေးတော့ကောင်းတယ်ပေါ့
ဟုတ်ကဲ့ဆိုတော့ကောင်းတာအပြင်တခြားမကောင်းတာပေါ့လေပြင်ဖို့လူသေးတာပိုကောင်းလောင်လို့ဖို့လူတာရောကိုတန်းနိုင်ဘာတွေ့ပါသလဲခင်ဗ
ျကိုကောင်းလို့ဆိုတော့အခုကားကြီးကတော့ဟိုကားအစ်စ်တွေဆိုရင်တော့ကိုကောင်းတာပေါ့နော်ကိုနော်ကျွန်တော်စီးရတာကိုဆင်ပြေတာပေါ့အခုမကောင်းတာတော့အခုလိုင်းကားတွေကကျွန်တော်တို့ထိုင်ကုန်ထိုင်ရတာအရင်တစ်ခေါက်ရောက်တယ်ဘာလို့လဲဆိုတော့ကျွန်တော်လွတ်လပ်မထိုင်ရတဲ့အပြင်ထိုင်ရတာသုံးအောင်ထိုင်ရတဲ့ခုံတွေကနှစ်ယောက်ခွဲလောက်ပဲထိုင်ရတဲ့ခါကျတော့နည်းကျက်တယ်ဘောကအဲ့လိုမျိုးလေးရှိအဲ့ဒါလေးတော့ဒီခါကျရင်မတက်ရက်စီးရခံယူရင်းမှာနှစ်ယောက်လောက်ရက်ပြီးသူကသုံးလောက်ထည့်တယ်အဲ့လိုမျိုးလေးရှိဟိုကားရမ်းကျတဲ့အချိန်ကအရင်တစ်ခေါက်ရောက်တယ်အဲ့လိုလေးကျွန်တော်မြင်နေဘူ
းဟုတ်ကဲ့ဆိုတော့ဒီဘက်စကားစနစ်တွေပို့ပြီးတော့ကောင်းလာဖို့အတွက်ကိုသန်းနိုင်ဦးတို့လိုနေတူကသွားလာနေရတဲ့လူတွေအတွက်ပို့ပြီးတော့အဆင်ပြေအောင်ပို့ပြီးတော့ကောင်းလာအောင်ကိုသန်းနိုင်ဦးဘာအကြံပေးချင်ပါသလဲ
ပို့ပြီးတော့ကောင်းလာအောင်တော့ကိုလိုင်းကြီးကျုပ်သွားတဲ့လိုင်းမှာကားများများကိုလိုင်းကားလေးကိုတိုးလိုက်တော့ကိုကောင်းတော့ပါတော့ကိုနော်အဲဆိုရင်တော့ကျွန်တော်တို့ဟိုကကားကြီးစီးရကိုအဆင်ပြေသွားတာပေါ့
ကျွန်တော်အကြံပြုချင်တာတော့ဟိုကားရဲ့ကြီးချက်ကိုနည်းနည်းဒီလိုင်းမှာ36လိုင်းမှာအခုပြေးနေတာ10စီးဆိုရင်နောက်ထပ်5စီးလောက်ထပ်ထည့်ပြီးတော့ကိုယ်ဆင်ပြေတယ်ဟုတ
်မြောက်ကလာကကိုတိုင်းစီးတဲ့ခီးတဲ့တူပါဆိုတော့ကျွန်တော်တို့စီမှာအချိန်နည်းနည်းရှိပါတယ်ကိုကျော်သွားဆွေးအရင်ဆုံးကျွန်တော်ကိုကျော်သွားဆွေးကို10မိနစ်အချိန်ပေးပါမယ်ဖြစ်တာဖြစ်ပြီးလုတ်တာကလုတ်နေပြီးကဲပူကောင်းအောင်ကိုကျော်သွားဆွေးဘာအကြံပေးချင်ပါလဲ10မိနစ်ပြောပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကိုကောင်းအောင်ပေါ့နော်ဒီဟူပြစ်တော့ပြပြီးသွားပြီပေါ့နော်အဓိကကတော့ကျွန်တော်ဒီလိုမျိုးပြည်သူကြီးကဝင်ဆောင်မှုပေးတယ်ဆိုတဲ့ကိစ္စကဒီ professional ဒီဝင်ဆောင်မှုပေးရတဲ့သဘောပေါ့နော် professional service ကိုပေးရတာပါအဲ့ဒါကြတော့အဲ့ဒီပုံမှာလိုအပ်တဲ့ပေါ့နော်ကျွန်တော်ဒီ your skills တွေပေါ့ဒီကြွကျင်မှုတွေသဘောပြောရဲပေါ့နော်ဒီကိုနေပုံလဲဆွေးနွေးကြဒီမှာလဲကျွန်တော်ဟိုတွေ့ရပါတယ်ဒီလိုအပ်တဲ့ research တွေပေါ့နော်ဆက်ပြီးမှဒီပြဿနာရဲ့အရင်းအမြစ်ကိုကျွန်တော်ပေါ်ထုတ်နိုင်ဖို့ပြဿနာဘာကြောင့်ဖြစ်မလဲဒီပြဿနာကိုဖြေရှင်းကြော်လုံမယ်ဆိုရင်ကျွန်တော်တို့ဒီဘလိုမျိုးဒီလိုအပ်ချက်ရှိမလဲဘလိုရင်းပြပြီးကျွန်တော်စုဆောင်ထားရမလဲချိန်ဘလောက်ယူရမလဲဆက်လက်ပြင်ပေါ့နော်ဒီတဲ့ကမှကျွန်တော်ဒီ resource management ဘိုင်းမှာလဲကျွန်တော်တို့ရေးတကြည့်ပေါ့ကျွန်တော်ဒီဘလောက်များသုံးလိုက်တဲ့ resource တွေနဲ့ပေါ့နော်ဒီ effective ဖြစ်တဲ့ reality ရအောင်လုပ်မလဲဆိုတာမျိုးကျွန်တော်တို့အမိကစီမံမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒီတဲ့ကမှဒီ control လုပ်ရမှာပေါ့နော် goal system ကိုကောင်းအောင်ပေါ့နော် control လုပ်မှာ evaluation ပြန်လုပ်ရမှာပြန်လုပ်တဲ့ရမှာပေါ့အဲ့လိုမျိုးကြီးသွားနိုင်မှာဖြစ်ပါလိမ့်မယ
်ဒီက
တော့ဒီတစ်လုံးနဲ့ပြောပါဆိုလို့ကျွန်တော်ဒီပြည်သူလူတွေပေါ့နော်သက်ဆိုင်ရာဒီကျွန်တော်အကျုံးဝင်ပတ်သက်နေတဲ့ပုံစံတွေအကုန်လုံးကိုကျွန်တော်တို့တတ်နိုင်မမြပါဘူးဒီသူတို့စီရတယ်ပေါ့အချက်လေးရအောင်သူတို့ရဲ့ဒီအမြင်တွေသဘောထားတွေခံစားမှုတွေပေါ့နော် opinion တွေကိုကျွန်တော်တို့အမှန်တန်အလေးထားဖို့လိုပါတယ
်ဟုတ်ကဲ့
အဲ့မျိုးတွေကောက်ခံနိုင်ဖို့လည်းလိုပါတယ်ခင်ဗျာ
နော်အဲ့
ဆိုအားလုံးလုံးနိုင်မယ်ဆိုတော့ကျွန်တော်ဒီပိုကောင်းမှုနဲ့စနစ်မျိုးဖြစ်လာလိမ့်မယ်အစောစဉ်တော့ကျွန်တော်ဒီပြည်ပြည်မှာဖြစ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရော်
စပိုင်းမှာဒီကျွန်တော်ဒီ plan တွေမှာအားနေခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုနေဖုံးလက်ကရောကိုနေဖုံးလက်အခု2ရက်အတွေ့အကြုံရဘလူလုံးမှကောင်းမယ်လို့မြင်တယ်လေကိုနေဖုံးလက်10မိနစ်ရှိပါတယ်အချိန
်အခုလောကဒီကျွန်တော်အားရရကောင်းတာတီတီရဲ့ပူပေါင်းပါတယ်ကိုနေမှုကအရင်အားရကိုကောင်းတယ်ဒါမှမဟုတ်အဲ့ဒီကောင်ကအကြာကြီးကျွန်တော်မရနိုင်အဲ့နောက်ပြီးတော့အဲ့လိုပဲကျွန်တော်ကတခုဖြစ်နေချင်တာတော့တီတီတွေကိုလည်းလေဒီကိုကြီးရလဲကိုကြီးတွေလို့တစ်ခါကလည်းဟိုအားနေချက်တွေကျွန်တော်တို့ဒီဟိုလူဟာခွက်တွေပေါ့နော်ဒါတွေကိုလည်းအစိုးရသိအောင်ပြောပြပေးခြင်းနဲ့အဲ့လိုပြောပြမှသာပဲဒါအစိုးရကလည်းဒါတွေကဒါတွေလိုသေးရဆိုတော့သိမယ်အဲ့တော့အစိုးရဒီလိုနေနဲ့ဟာခွက်တွေထောက်ပြပါပြီးရတော့မှအစိုးရနေနဲ့လည်းပြည်သူအတန်ဟိုအခြားနားထောင်ပြီးတော့ပေါ့နော်အခြားနားထောင်ပြီးတော့ဒီထက်ပိုကောင်းတဲ့စနစ်တစ်ခုဖြစ်အောင်ဘယ်လိုမျိုးပြင်ရမလဲဆိုတာကိုလည်းကျွန်တော်တို့စဉ်းစားမယ်ဆိုရင်တော့ကျွန်တော်တို့ဒါဆိုပြီးတော့ကောင်းမွန်တဲ့စနစ်တစ်ခုဖြစ်လာမယ
်ဟုတ်ကဲ့ပါခင်ဗျာဒီအစိုးရကတောင်းလဲခြင်းတံပင်ဆိုတဲ့ကြွေးကြော်တဲ့အစိုးရဖြစ်လာတာပါလူလူကလည်းပြောင်းလဲကိုလိုချင်လို့တခဲနဲ့ကိုမဲပေးပြီးတော့မှအုံအုံကြွကြွအနိုင်ရပြီးတော့ဟာလာအများစုနဲ့နေရာတိုင်းမှာဒီအစိုးရပဲနေရာတိုင်းမှာအုပ်ချုပ်ပြီးတော့အုပ်ချုပ်ခွင့်ရတဲ့အခြေအနေဖြစ်လာတာပါဆိုတော့ဒီအစိုးရအပြောင်းလဲလုပ်တဲ့ဟာကိုဒီလူလူနဲ့ထောက်ခံဝန်ရံသူတွေကမကြဆုံးစေချင်တာတော့သိကြပါတယ်ဒေါ်စန်းစုကြည်ဦးဆောင်တဲ့အစိုးရမကြဆုံးစေချင်ပါဘူးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်တဲ့ရန်ကုန်တိုင်းအစိုးရလည်းမကြဆုံးစေချင်ပါဘူးအောင်မြင်စေချင်ပါတယ်အကောင့်ထဲပေါ်တဲ့လူတွေဘက်ကဒီထက်ပိုအလေးထားပြီးတော့အကောင့်ထဲပေါ်သင့်တယ်လို့ကျွန်တော်ကိုယ်တိုင်မြင်မိပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာအစီအစဉ်ဒီမှာပဲအဆုံးသတ်ပါစေ
လို့ဒီကိုညာဝင်းအောင်နဲ့အတူကိုကြကြောသိန်းစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါ။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြဆင်းတော့မှာပါ။ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါဦး။တူရကီနိုင်ငံအစ္စတန်ဘူမြို့က night club တစ်ခုမှာပြီးခဲ့တဲ့နှစ်သစ်ကူညကလူပေါင်း39ယောက်သေဆုံးခဲ့ရတဲ့တနက်နေ့ဖြစ်ခဲ့တိုက်ခိုက်မှုမှာတန်တရာရှိသူကိုအာဏာပိုင်တွေကဖမ်းဆီးလိုက်နိုင်ပြီလို့တူရကီဝန်ကြီးချုပ်ဘီနာလီယီဒရမ်ကဒီကနေ့အတည်ပြုပြောပါရယ်လောလောဆယ်အရေးကြီးဆုံးကတော့ဒီတိုက်ခိုက်မှုနောက်ွယ်မှာဘယ်သူတွေရှိနေတယ်ဆိုတာကိုရှာဖွေဖော်ထုတ်ဖို့ဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်တနက်သမားဟာအဗ်ဒူကာဒီယာမာရှာရီပို့ဆိုသူဖြစ်တယ်လို့တူရကီသတင်းမီဒီယာတွေမှာအစောပိုင်းကဖော်ပြပါရယ်ရှင်ဒေါ်နယ်ထရမ့်ရဲ့မဲဆွင်စီယုံရေးအဖွဲ့အနေနဲ့ရုရှားနဲ့အဆက်ဆံလုပ်ခဲ့တဲ့ဆိုရာအပါအဝင်အခြေမြင့်မခိုင်မာတဲ့အစင်ခံစားတဆောင်နဲ့ပတ်သက်လို့သတင်းပေါက်ကြားအောင်လုပ်ခဲ့သူဟာအမေရိကန်ဗဟိုထောက်လှမ်းရေး CIA ညွှန်ကြားရေးမှူးဂျွန်ဘရန်နန်ဖြစ်တယ်လို့ဖြစ်နိုင်တယ်လို့ဆိုပြီးတော့ဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောဆိုထားတဲ့အပေါ်မှာမစ္စတာဘရန်နန်ကညှင်းပယ်လိုက်ပါတယ်ဒီအစင်ခံစားပေါ်အာရုံစိုက်မှုတွေပိုပြီးတော့များလာမှာကိုမလို့လားဘူးလို့မစ္စတာဘရန်နန်ကပြောဆိုခဲ့တဲ့အကြောင်းတင်းတင်းလာနေထုတ် The Wall Streetကျန်တဲ့ဆောင်းပါးတစ်ပုဒ်မှာဖော်ပြထားတာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားကိသက်တင်လေးရဲ့ MH370 ရှာဖွေမှုတွေ၃နှစ်နီးပါးကြာလာပြီးတဲ့နောက်သဲလွန်စရေးရရပါမှမတွေ့ခဲ့ရတာကြောင့်ဒီကနေ့မှာတော့ရှာဖွေမှုတွေကိုလုံးဝရပ်ပစ်လိုက်ပါပြီ။အိန္ဒိယသမုဒ္ဒရာအထွန်းပိုင်းပင်လယ်ရေနက်ထဲအထိခက်ခက်ခဲခဲရှာဖွေမှုတွေလုပ်ခဲ့ပေမဲ့လေရင်ပြောင်းတဲ့ပတ်သက်လို့ဘာသဲလွန်စမှမရခဲ့တာကြောင့်အခုလိုရှာဖွေမှုတွေကိုအဆုံးသတ်လိုက်တာပါရှင်။ဂျပန်တွေက
Takishima lo khobi Korea re ga doctor lo khore di na phat tu bai ko bai yin pwa ni de chun ko thru pai sai ne lo so bi Japan ngan cha ye win chi Fumio Kishida ga di kne inga ne ma thal long pyo cha lai ba de Taung Korea a thin phwe de khu ga dutiya ka ba se atwin Japan sit tha re atwe lein chun ni a phit a thong cha khan ga ya de Korea a myo thami re ko sa pyu cha yauk ko chou maw ma ti sa bo sa ya ni da ne patat pi lo tadin taw re ye a me ko at de lo phit cha ga da ba shin
တဲ့အချင်းချက်ကိုမခင်ဖြူရဲကပြောပြပေးခဲ့တာပါဒီညအတွက်အစည်းအဝေးထုတ်လုပ်ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington.